Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအောက်တိုဘာလ24ရက်တနင်္ဂနွေနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့တိုင်းဒေသ31 32 51နဲ့တိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇွန်ဝိုင်းကဆောင်ရွက်ပေးသွားပါမယ်ခင်ဗျာ
ကျွန်တော်တားညူပါ88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကုချင်မီကိုအောက်တိုဘာလ23ရက်နေ့မနေ့ညပိုင်းတုန်းကရန်ကုန်မြောက်တဂုံမှာဖမ်းဆီးခံခဲ့ရတဲ့တဲ့တင်နောက်ထိုင်ဝမ်ကျွန်းနေနဲ့ကုလသမဂ္ဂအဖွဲ့အတွင်းမှာဘယ်လိုပုံစံနဲ့အတိတ်ပဲရှိရှိပါဝင်နိုင်မလဲဆိုတာကိုထိုင်ဝမ်နဲ့အမေရိကန်အရာရှိတွေဆွေးနွေးခဲ့ကြတဲ့တဲ့တင်စားတဲ့ထိတဲရောက်တဲ့တင်တွေကိုတင်ဆက်သွားဖို့ရှိပါတယ်ကိုအောင်မြတ်သူနဲ့တင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ဒီကနေ့ညမှာသောရရှင်တို့နားဆင်ကြရမယ့်အထက်မှာတော့ထိတဲရောက်မြန်မာနဲ့နိုင်ငံတကာတဲ့တင်နဲ့အတူ
ဟုတ်ကဲ့မနေ့ည9နာရီနောက်ပိုင်းကနောက်တစ်ကောင်ကအိမ်တွေမှာဒီအိမ်တကားတွေဖြတ်စီပြီးတော့ဝင်ရောက်ဖမ်းဆီးရလို့ကျွန်တော်တို့သိရပါတယ
်88မျိုးဆက်ចောင်းသားកောင်းဆောင်တူဖြစ်သူကိုချင်းမီမနေ့ညကဖမ်းဆီးခံရတဲ့အကြောင်းမိသားစုဝင်တွေကအတည်ပြုပြောဆိုတဲ့သတင်းကိုဥစွာနားဆင်ကြပါမယ်အဲ့ဒီနောက်မှာတော့ထိုင်းနိုင်ငံထဲမှာစိတ်ကြွစီတွေဖမ်းမိတဲ့အကြောင်းသတင်းပေးပို့ချက်ကိုနားဆင်ရပါမယ်နောက်ပိုင်းပတ်စင်ကဏ္ဍတွေမှာတော့မြန်မာအရေးဆွေးနွေးကံပြည်သွင်းနိုင်ရဲ့မြန်မာနိုင်ငံတွင်းကသတင်းမီဒီယာအခြေအနေမြန်မာပြည်မှာပေးစာများကဏ္ဍနဲ့သတင်းတွေကတုတ်တအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့တင်းနေကလေးညအတွက်နောက်ဆုံးရသတင်းတွေကိုကိုသားညိုဦးနဲ့ကိုအောင်မြတ်သူတို့ကတင်ပြပေးကြပါမယ်ခင်ဗျာ
88မျိုးဆက်ခေါင်းဆောင်တို့ဖြစ်တဲ့ကိုချင်မီကိုအောက်တိုဘာလ23ရက်နေ့မနေ့ညပိုင်းတုန်းကရန်ကုန်မြောက်တဂိုမှာဖမ်းဆီးခံခဲ့ရတယ်လို့ဇနီးဖြစ်သူမန်နီလာသိန်းက VOA ကိုတီးပြပြောပါတယ်။မနေ့ညပိုင်းတုန်းကမြောက်တဂိုမြို့နယ်အတွင်းနေရာတချို့မှာပစ်ခတ်တံတွေကြားပြီးတော့ထိခိုက်ဒဏ်ရာမှုတွေလည်းရှိတယ်ဆိုပြီးတော့ဒေသခံတွေကတဆင်သိရပါတယ်။ဒါလို့အခြေအနေတွေကြောင့်ကိုချင်မီရဲ့အသက်အန္တရာယ်ကိုစိုးရိမ်မိတယ်လို့လည်းဇနီးဖြစ်သူကပြောပါတယ်။ကိုချင်မီဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ကိုချင်မီခေါ်ကိုကျော်မင်းယူဟာ1988ကျောင်းသားလှူရှာမှုမှာဥဆောင်ပါဝင်ခဲ့သူတူဖြစ်တယ်လို့ပဲလက်ရှိအဖြစ်88ငင်းငယ်ရင်းနဲ့ပွန်လင်းလူဖွဲ့စည်းရဲ့ဥဆောင်သူတူလည်းဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာပုံမှန်905ခါကွေးနဲ့စစ်ကောင်စီကသူ့ကိုဖမ်းဝရန်ထုတ်ထားပါတယ်ကိုချင်မီဟာနိုင်ငံလှူရှာမှုတွေကြောင့်နှစ်ရှည်ထောင်ဒဏ်ကြာခံခဲ့ရတဲ့နိုင်ငံကျင်းသားဟောင်းတူလည်းဖြစ်ပါတယ်ကိုချင်မီဖမ်းခံရတဲ့အသေးစိတ်နဲ့ပတ်သက်လို့နောက်ပိုင်းမှာတက်ဆက်ပေးသွားဖို့ရှိပါတယ်နောက်မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်မှုတွေကိုနိုင်ငံတကာမှပြုလုပ်ခဲ့ရမှာအခုနောက်ပိုင်းလက်နက်ကိုင်လှုပ်ရှားမှုတွေပါရှင်းပြင်းဖြစ်ပေါ်လာနေပါတယ်ရန်ကုန်ပါဝင်မြို့ပြနေရာတော်မင်းများမှာစစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုတွေရှိတယ်လို့စစ်ကောင်စီဘက်ကဖမ်းဆီးနှိမ်နင်းမှုတွေလည်းဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ပြတ်သိမ်းရေးစကဝိုင်းပေါ်မှာစိတ်ဝင်စားရှိဖို့အမေရိကန်တန်တမန်ကထပ်မံတိုက်တွန်းလိုက်တယ်လို့ရိုက်တာသတင်းပြည်မှာဖော်ပြပါဗျ။အထူးကိုယ်စားလှယ်ဆောင်ကမ်ကမြောက်ကိုရီးယားရဲ့ပြီးခဲ့တဲ့တိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လွတ်မှုဟာကိုရီးယားကျွန်းဆွယ်ငင်းငယ်ရဲ့ရေရှည်တည်နှက်ရေးနဲ့ဆန့်ကျင်ပြီးတော့ဒေသတွင်စိုးရိမ်မှုနဲ့ဆန့်ကျင်ဘက်ရလဒ်တွေကိုပေါ်ပေါက်စေတယ်လို့ဆိုပါတယ်။ဒါ့ပြင်လည်းမြောက်ကိုရီးယားဘက်ကငင်းငယ်ရေးစကဝိုင်းစီပြန်လာဖို့ညင်းပယ်ခဲ့ပါဗျ။အမေရိကန်နဲ့တောင်ကိုရီးယားတို့ဟာစစ်ရေးလှုပ်ရှားမှုတွေတိုးမြှင့်နေပြီးတခြားတစ်ဖက်ကတန်တမန်စကားလာပြောနေတယ်လို့လည်းမြောက်ကိုရီးယားကဆွဆွဲထားပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့မြောက်ကိုရီးယားကသူ့ရဲ့ရင်ငုတ်သင်္ဘောတစ်ဆင့်ပြစ်လွတ်ခဲ့တဲ့တိုက်ချင်းပစ်ဒုံးပျံစမ်းသပ်မှုအပေါ်အမေရိကန်ကအလွန်ကျွံတုတ်ပြန်နေတယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ပတ်ရီတွင်မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုဟာကုလသမဂ္ဂရဲ့ပိတ်ဆို့ထားမှုကိုချိုးဖောက်တာလည်းဖြစ်ပါတယ်။အမေရိကန်ဘက်ကတုတ်ပြန်ရမှာတော့သူတို့ကမြောက်ကိုရီးယားပေါ်မှာကြမ်းကြမ်းတမ်းတုတ်ပြန်ဖို့ရွယ်ချက်မရှိဘူးလို့ဆိုပါတယ်။1950ကစတင်ပြီးတော့1953မှာပြီးဆုံးခဲ့တဲ့ကိုရီးယားစစ်ပွဲဟာငင်းငယ်စာချုပ်မချုပ်ဆိုနိုင်ခဲ့ပဲယာယီစစ်ပင်ကြီးလောက်နဲ့ပဲပြီးဆုံးခဲ့တာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံကုလသမဂ္ဂအဖွဲ့ဝင်ဖြစ်လာတဲ့250ပြည့်အထိမ်းအဖြစ်တရုတ်သမ္မတရှီကျင်းပင်ကကုလသမဂ္ဂမှာမိကွန်းပြောကြားဖို့ရပ်ပိုင်းလိုပါပဲထိုင်ဝမ်ကျွန်းအနေနဲ့ကုလသမဂ္ဂအဖွဲ့ကြီးအတွက်မှာဘယ်လိုပုံစံနဲ့အတိတ်ပဲရှိသွားပါဝင်နိုင်မလဲဆိုတာကိုထိုင်ဝမ်နဲ့အမေရိကန်အရာရှိတွေဆွေးနွေးခဲ့ကြပါတယ်1982ခုနှစ်အောက်တိုဘာလ25ရက်နေ့မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ကနေမဲခွဲပြီးတော့နှုတ်ထွက်ခိုင်းခြင်းမပြုခံရတဲ့အထိဒီထိုင်ဝမ်ကျွန်းဟာတရုတ်သမ္မတနိုင်ငံဖြစ်နေကုလသမဂ္ဂမှာအဖွဲ့ဝင်နိုင်ငံဖြစ်တည်ရှိခဲ့ပါတယ်။1949ခုနှစ်ကပြည်တွင်းစစ်ကိုအနိုင်ရလိုက်တဲ့တရုတ်ပြည်သူသမ္မတနိုင်ငံကအဲ့ဒီနောက်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်နေအစားထိုးနေရာယူခဲ့တာပါ။ထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံရဲ့ပြည်နယ်တစ်ခုသာဖြစ်တဲ့အတွက်နိုင်ငံတကာမှာထိုင်ဝမ်ကူစားတရုတ်နိုင်ငံကကူစားပြုလုပ်ဆောင်ခွင့်ရှိတယ်ဆိုပြီးတော့တရုတ်နိုင်ငံဘက်ကတော့ပြောပါတယ်။ဒီမိုကရေစီနီလိုင်းရရွေးကောက်တင်မြောက်ခံထားရတဲ့ထိုင်ဝမ်ဆူရကတော့သူကိုသူကိုစားပြုခွင့်ရှိတယ်လို့ဆိုပါတယ်ထိုင်ဝမ်ကျွန်းကုလသမဂ္ဂအဖွဲ့ကြီးအတွက်မှာဒိတ်ဘယ်ပြည့်ဝစွာပါဝင်နိုင်ရေးအတွက်အမေရိကန်နဲ့ထိုင်ဝမ်ရာရှိတွေတောက်ကြနေကအွန်လိုင်းကတဆင့်ဆွေးနွေးခဲ့ကြတယ်လို့စနေနေ့လေကနှောင်းပိုင်းမှာဒီအမေရိကန်နိုင်ငံကြီးဌာနကကြေညာချက်ထုတ်ပါတယ်တ တရုတ်နိုင်ငံကုလသမဂ္ဂမှတရားဝင်နေရာပြန်လည်ရရှိခြင်း250ပြည့်အထိမ်းအမှတ်ဖြစ်နေတရုတ်သမ္မတရှီကျင်းပင်ဟာမနေ့ဖြန်တနင်္လာနေ့မှာကုလသမဂ္ဂအထူးဌာနညီလာခံမှာမေးခွန်းပြောကြားဖို့ရှိနေပါတယ်ခင်ဗျာ
Facebook ကုမ္ပဏီဟာအိန္ဒိယနိုင်ငံတွင်မွတ်စလင်စန့်ကျင်ရေးအမုန်းစကားတွေပါတဲ့သတင်းမှားဖျောက်ယွင်မှုတွေကိုရပ်တန့်မှုလုံလောက်တဲ့ထိန်းချုပ်မှုတွေမလုပ်ခဲ့ဘူးဆိုပြီးတော့ AP သတင်းတရက်မှာဖော်ပြပါတယ်အဆိုပါသတင်းမှားတွေဟာလက်တွေ့အကြမ်းဖက်မှုတွေစီကိုဥတည်ရဲလို့ဆိုပါတယ် AP ကရရှိထားတဲ့ပေါက်ကြားလာတဲ့အချက်လက်တွေအရ Facebook ကုမ္ပဏီမှာဒီလိုသတင်းမှားတွေကိုထိန်းချုပ်ဖို့ပြက်ကွက်တဲ့ပြဿနာရှိနေတာနှစ်တော်ကြာပြီလို့ဆိုပါတယ်အထူးသဖြင့်လက်ရှိ Modi ရဲ့အာဏာရပါတီကအကောင့်တွေအများကြီးဖွင့်ထားပြီးမွတ်စလင်အမုန်းတရားတွေဖျက်ဝင်နေတဲ့ဖြစ်ရပ်တွေပေါ်မှာထိန်းချုပ်ဖို့ပြက်ကွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယဟာ Facebook ကုမ္ပဏီရဲ့အကြီးဆုံးဈေးကွက်ကြီးဖြစ်ပြီးတော့အိန္ဒိယမှာလူမှုမီဒီယာတွေနဲ့သွေးထိုးလှုပ်ဆောင်မှုတွေကြောင့်ဘာသာရေးနဲ့လူမှုပိပခအများစွာပေါ်ပေါက်ခဲ့တဲ့သမိုင်းကြောင်းရှိနေပါတယ်။ AP ကရရှိတဲ့အချက်အလက်တွေအရဟိန္ဒူဘာသာရေးနဲ့ရောဘင်္ဂါလီဘာသာနဲ့ပါအမုန်းစကားတွေကိုနီးပညာနဲ့ဒရက်ဆက်ဖျက်ဝင်နေကြတဲ့အိန္ဒိယကိုကမ္ဘာအန္တရာယ်အရှိဆုံးအဖြစ် Facebook ကတွေးမြင်ခဲ့ပေမဲ့အမုန်းစကားတွေရပ်တန့်မှုဒေသဘာသာစကားတက်ကြွတဲ့အမုန်းစကားစီစစ်သူ Facebook ကုမ္ပဏီမှာလုံလုံလောက်လောက်မရှိခဲ့ဘူးလို့ဖော်ပြထားပါတယ် Facebook ကတော့သူ့အနေနဲ့ဟိန္ဒူနဲ့ဘင်္ဂါလီပါဝင်ဘာသာစကားပေါင်းများစွာနဲ့ရေးသားထားတဲ့အမုန်းစကားတွေကိုရှာဖွေဖို့နီးပညာပိုင်းကအတော်လေးရင်းနှီးမြှုပ်နှံထားပြီးတော့2021အလယ်ပိုင်းလောက်မှာအမုန်းစကားတွေရောကြလာတာကိုမြင်တွေ့ရမယ်လို့ AP မှာဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာ Facebook အသုံးပြုသူတန်ပေါင်း340ကျော်ရှိပြီးတော့ WhatsApp သုံးသူက400နီးတန်400နီးပါရှိပါတယ်။လူမှုမီဒီယာတွေကိုအသုံးချပြီးလူနည်းစုအပေါ်မှာသတင်းတူအမုန်းစကားတွေဖျောက်ဝင်ကြတယ်လို့လည်းဆွဆွဲလျက်ရှိပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ဥပါကစ္စတန်နိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲအတွင်းထိရောက်စွာရှင်ပြိုင်နိုင်တဲ့အတိုက်ခံကုစလေလောင်းမရှိတာမို့လို့လက်ရှိသမ္မတရှာကက်မစ္စရီယော့ကပြန်နိုင်ရဖို့တည်ကြတော့ကိုရှိနေပါတယ်။သမ္မတမစ္စယူရော့ကအနိုင်ရဖို့ရှိနေတာကြောင့်မို့လို့ဗဟုချုပ်ကိုင်းတဲ့နိုင်ငံစနစ်ရှိနေပြီမဲ့လေကုံသွေးရင်းနဲ့ယင်းနှိမ့်မြှုပ်နှံမှုအပါအဝင်လူကြိုက်များတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုဆက်လုပ်နိုင်မယ်လို့ခန့်မှန်းထားပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့သမ္မတမစ္စရီယော့ကဒီရုရှားနဲ့အနောက်နိုင်ငံတွေရဲ့အကူအညီနဲ့တန်ဃာဇာတပေါ်ကျွေတိုင်းပြည်မှာပြည်ပြင်ပြောင်းလဲမှုကိုဆက်လက်လှုပ်ဆောင်ပြီးတော့ဥပကစ္စတန်လွတ်လပ်ရေးရပြီးပထမဆုံးတက်လာတဲ့သမ္မတအစ္စလမ်ကရစ်မော့လက်ထက်မှာလှုပ်ဆောင်ခဲ့တဲ့ပြည်ပြင်ပြောင်းလဲမှုတွေကိုဆက်လက်အကောင့်ထည့်ဖော်နေတာဖြစ်ပါတယ်။သမ္မတဟောင်းကရစ်မော့လက်ထက်တုန်းကဖမ်းဆီးခံရတဲ့တိုက်ခိုက်နိုင်ငံရေးသမားတွေကိုလွှတ်ပေးလိုက်ပြီးတော့တိုင်းပြည်တွင်းမှာဩဇာကြီးမားတဲ့လူမျိုးရေးဌာနကိုလည်းသူ့လက်အောက်မှာထားလိုက်ပါတယ်။ဒါမှမဟုတ်လူကြီး34တန်းရှိပြီးတော့မွတ်စလင်အများစုရှိတဲ့တိုင်းပြည်တွင်းမှာသမ္မတကိုထိရောက်စွာရှင်ပြိုင်နိုင်တဲ့တိုက်ခိုက်ခေါင်းဆောင်ကပေါ်မလာခဲ့ပါဘူး။သမ္မတနဲ့ရှင်ပြိုင်မှုရွေးချယ်ခံရတဲ့ကုစလေလောင်း၄ဦးဟာလည်းသမ္မတကိုထောက်ခံတဲ့နိုင်ငံကြီးပါတီတွေကရွေးချယ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။တောင်အာဖရိကနိုင်ငံ Cape Town မြို့ကလူငယ်သိမ့်မဲ့များရှင်တစုကတော့ဂိုဒေါင်တွေကိုလေဟာနဲ့ဓာတ်ခွဲခန်းအသွင်ပြောင်းပြီးတော့ကိုဗစ်ကာကွယ်ဆေးထုတ်ဖို့စက်ပစ္စည်းအစိတ်ပိုင်းတွေကိုတက်ဆင်နေကြယူဖြစ်ပါတယ်။ကိုဗစ်ကာကွယ်ဆေးမော်ဒါနာကိုပုံစံတူထုတ်လုပ်ဖို့ကြိုးစားနေတာဖြစ်ပြီးတော့ကမ္ဘာတစ်လောဆင်းရဲတဲ့တိုင်းပြည်တွေနဲ့ချမ်းသာတဲ့တိုင်းပြည်တွေအကြားကိုဗစ်ကာကွယ်ဆေးရရှိမှုကွာဟချက်ကိုရှော့ချဖို့ရည်ရွယ်ပြီးတော့လှုပ်ဆောင်နေကြတာလည်းဖြစ်ပါတယ်။ဒီလူငယ်တွေရဲ့သုတေသနသင်တန်းနဲ့ထုတ်လို့ရတဲ့အတွက်ထူးထူးခြားခြားကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကကြိုးရောနောက်ခံပေးထားပြီးတော့ဆေးရဲ့မူပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းရှင်းရှင်းလင်းလင်းမသိသေးရပါဘူး။အသက်22နှစ်အရွယ်စီးပွားရေးဇီဝပညာနဲ့ကာကွယ်ဆေးပညာရှင် Emily Hendrick ကတော့လောလောဆယ်သူတို့အာဖရိကတိုက်တွေထုတ်လို့နေပြီးတော့ကာကွယ်ဆေးတွေနိုင်ငံကြီးတွေကိုရေရှည်မီခိုနေလို့မရဘူးလို့ဆိုပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အနေနဲ့လည်းသူရဲ့ဆက်လက်ရည်တည်မှုအတွက်ချမ်းသာတဲ့နိုင်ငံကြီးတွေနဲ့စေဝါထုတ်လို့ရေးကုမ္ပဏီကြီးတွေပေါ်မှာတီမီနေရတာဖြစ်ပြီးကုလကျော်ရောင်းခံပေးရတဲ့ကမ္ဘာလုံးဆိုင်ရာကိုဗစ်ကာကွယ်ဆေးဖြန့်ဝေမှုကိုဗစ်စီစဉ်ကလည်းဆင်းရဲတဲ့တိုင်းပြည်တွေရဲ့ကာကွယ်ဆေးလိုအပ်ချက်ကိုမဖြည့်ဆည်းပေးနိုင်တာမို့ WHO အနေနဲ့အခုလိုအာဖရိကတိုက်မှာပုံစံတူထုတ်လုပ်ဖို့ဦးတည်လာရတာဖြစ်ပါတယ်ခင်ဗျာ
ကလေးတွေကိုထိုးပေးဖို့ရည်ရွယ်ထားတဲ့ COVID-19 ကာကွယ်ဆေးဟာမူလတန်းကျောင်းသားအရွယ်ကလေးငယ်တွေအတွက်ယောဂပိုးကူးစက်မှုကနေပြီးတော့97ရာခိုင်နှုန်းကာကွယ်မှုပေးနိုင်တယ်ဆိုပြီးတော့ COVID ကာကွယ်ဆေးထုတ်တဲ့ Pfizer ဆေးကုမ္ပဏီကပြောလိုက်ပါတယ်။အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကအသက်5နှစ်ကနေပြီးတော့17နှစ်အကြားကလေးငယ်တွေကိုကာကွယ်ဆေးထိုးပေးသင့်မသင့်ဆိုတဲ့ကိစ္စအတွက်ဆုံးဖြတ်ချက်ချဖို့ပြင်ဆင်နေတဲ့အချိန်မှာပဲသူတို့သုတေသနပြုပြီးတော့ရရှိထားတဲ့အချက်လက်တွေကို Pfizer ကုမ္ပဏီရဲ့ Internet Website မှာတောက်ချနေကဖော်ပြလိုက်တာပါ။ တကယ်လို့အမေရိကန်ကျမကြီးတောင်ရှိသူတွေကခွင့်ပြုချက်ချပေးလိုက်ရင်တော့ကလေးတွေအတွက်ကာကွယ်ဆေးကိုရှေ့လဇန်ပိုင်းလောက်မှာစပြီးတော့ထိုးပေးနိုင်တော့မှာဖြစ်ပါတယ်။အမေရိကန်အစားအသောက်နဲ့ဆေးဝါးကုကေဌာန FDA ကကလေးတွေအတွက်ထိုးပေးခွင့်ပြုပေးလိုက်လို့ရှိရင်ဘယ်သူတွေထိုးခွင့်ရှိမယ်ဆိုတာကိုအမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကအဆုံးဖြတ်ပေးရမှာဖြစ်ပါတယ်။အသက်12နှစ်နဲ့အထိကလေးငယ်တွေက Pfizer ထုတ်တဲ့ COVID-19 ကာကွယ်ဆေးကိုလက်ရှိထိုးနေကြပြီဖြစ်ပါတယ်ခင်ဗျာ။
တတူပိုင်းဆိုင်ရာဓာတုဗေဒပစ္စည်းတွေတင်ဆောင်လာတဲ့ကုန်သွင်းမော်တော်စင်းဟာဗြိတိသျှကိုလံဘီယာကမ်းလွန်ပင်လယ်ထဲမှာပြီးခဲ့တဲ့စနေနေ့ကမီးစတင်လောင်ကျွမ်းခဲ့ပါတယ်။ကနေဒါကမ်းခြေစောက်တက်ကတော့အမေရိကန်ကမ်းခြေစောက်တက်နဲ့အတူသဘာဝပတ်ဝန်းကျင်ထိခိုက်မှုအပါအဝင်အခြေအနေကိုအကဲဖြတ်နေတယ်လို့ဆိုပါတယ်။ MV Kim Kingston သင်းမောဘောကနေသင်းမော16ဦးကိုကယ်တင်ထားပြီးကျန်9ဦးကတော့သင်းမောမှာမီးငြိမ်းစတဲ့လို့ဆိုပါတယ်။လောလောဆယ်ကုန်တစ်တာ10လုံးမီးလောင်နေပြီးဆက်ပြီးတော့မီးကူးနေတယ်လို့ဆိုပါတယ်။သင်္ဘောကိုတော့မီးလောင်တာမရှိသေးပါဘူး။သင်္ဘောအေဂျင်စီကတော့အမေရိကန်တွေနဲ့တူကုန်တစ်တာအလုံး40ရဲ့ဇင်းမြစ်ကိုရှာဖွေနေပြီးသင်္ဘောသားတွေကိုအဲ့ဒီနေရာကနေဝေးဝေးနေကြဖို့အကြံပေးထားပါတယ်။ရိုက်တာကရရှိတဲ့ဗီဒီယိုမှတ်တမ်းတွေအရမီးတောက်တွေဟာသင်္ဘောကုန်ဘက်ဘက်ကနေရေထဲထိဖြာဆင်းနေတာကိုတွေ့ရပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုတန်းညွန်ဦးနဲ့ကိုအမြတ်သူတို့ကတင်ပြပေးကြတာပါခင်ဗျာ။ View American တန်ကနေပြီးတော့တင်းတင်းငွေနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့သတင်းလော်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့88မျိုးဆက်ចောင်းသားကောင်းဆောင်တို့ဖြစ်သူကိုချင်းမီဖန်ခါရတဲ့သတင်းနဲ့စပါမယ်။အောက်တိုဘာ23ရက်နေ့ညပိုင်းကစစ်ကောင်စီရဲ့ဖမ်းဆီးခြင်းခံခဲ့ရတဲ့88မျိုးဆက်ចောင်းသားကောင်းဆောင်တို့ဖြစ်သူကိုချင်းမီခေါ်ကိုကျော်မင်းယူရဲ့အသက်အန္တရာယ်အတွက်အထူးစိုးရိမ်မိတယ်လို့မိသားစုဝင်တွေကပြောပါတယ်။သူဟာအင်အားသုံးဖမ်းဆီးခံရတာကြောင့်ထိခိုက်မှုတစ်စုံတစ်ရာရှိခဲ့တယ်လို့လည်းသိရပါတယ်။ဒီအကြောင်းကိုတော့ကိုတန်းညုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။88ကျောင်းသားမျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုချင်းမီခေါ်ကိုကျော်မင်းယူကိုရန်ကုန်တိုင်းတကုံမြို့နယ်မြောက်ပိုင်းကနေတဲ့အိမ်မှာအောက်တိုဘာလ23ရက်နေ့ညပိုင်းစစ်ကောင်စီလုံခြုံရေးတပ်တွေကဖမ်းဆီးခဲ့တာဖြစ်တယ်လို့သိရပါတယ်။ဖန်စီကားရဲ့အခြေအနေကိုကုချင်မီရဲ့ဇနီးလည်းဖြစ်88ငင်းငိုင်းနဲ့ပွန်လင်းလူဖွဲ့စည်းခေါင်းဆောင်တူလည်းဖြစ်တဲ့မန္တလေးသင်္ကာ VOA ကိုတီးပြပြောပါရယ
်ဟုတ်ကဲ့မင်းည9နိုင်နောက်ပိုင်းကနောက်တကောကအိမ်လေးမှာဒီအိမ်တကားတွေဖြတ်စီပြီးတော့ဝင်ရောက်ဖန်စီရလို့ကျွန်တော်သိရပါတယ
်ဖန်စီကားဆီမှာအင်အားသုံးဖန်စီမှုရှိခဲ့တာမို့လဲကုချင်မီရဲ့အသက်အန္တရာယ်အတွက်အထူးပဲစိုးရိမ်ပူပန်မိတယ်လို့မန္တလေးသင်္ကာ VOA ကိုပြောပါရယ်
အဲအဲ့ဒီမှာတော့ကုချင်မီနဲ့အတူနေတဲ့ဖားနှစ်ယောက်ကအခုထပ်ပြေးလွတ်မြောက်သွားတယ်ပေါ့နော်သူတို့ပြန်ပြောရတဲ့အရာဆိုတော့ဟိုဘက်ကအင်အားနဲ့လာတယ်ဆိုတော့အခါမှာပြီးတော့ဒီဖန်ဆီးသွားတယ်ဆိုတော့အခါမှာတော့ကုချင်မီရဲ့ဒီအသက်အန္တရာယ်တော့ကျွန်တော်တို့စိုးရိမ်တယ်ဘာဖြစ်လို့လဲဆိုတော့စစ်ကောင်စီကအခုမြေဥတော်လန်ရေးမှာစစ်ကောင်စီကဖန်ဆီးသွားသမျှဟာကျွန်တော်ပြန်ကြားရတဲ့သတင်းတွေကလုံးဝမကောင်းတဲ့ဘူးဒီဆုံးသွားတယ်ကျွန်တော်တို့ရဲဘော်တွေဒီဆုံးသွားတယ်ဆိုတဲ့သတင်းတွေကြားရတယ်ဖန်ဆီးသွားတယ်လည်းဖန်ဆီးတဲ့စစ်တော်ရေးကာလမှာမတရားရိုင်းတဲ့ဓာတ်တွေပြင်ပနှိပ်စက်တာတွေအာပုံစံမျိုးစုံနဲ့တုံ့ပြန်ရတယ်ဆိုတာကိုလည်းကျွန်တော်စားသိရတယ်အခုကိုကြီးမီပါသွားတဲ့နောက်ပိုင်းအခြေအနေမှာပေါ့နော်ဖြစ်ပေါ်လာတဲ့အခြေအနေအားလုံးကိုလည်းစစ်ကောင်စီကတာဝန်ဖြေရှင်းရမယ်ဘာဖြစ်လို့လဲဆိုတော့သူ့ရဲ့အသက်အန္တရာယ်ကျွန်တော်အခုအချိန်မှာအရန်ဆိုးရိမ်နေပါတယ်ဖြစ်
ကိုကြီးမီဖန်ဆီးခံခဲ့ရတဲ့ဒဂုံမြို့နယ်မြောက်ပိုင်းမှာဒီကနေ့မနေ့လင်းအားကြီးအချိန်ပြစ်ခတ်မှုတချို့ရှိသလိုပဲပိတ်ဆို့ရှာဖွေမှုတွေလည်းရှိတယ်လို့လည်းဒေသခံတွေကတဆင့်သိရပါတယ်။ဒါဟာသူ့ကိုဖန်ဆီးမှုနဲ့ဆိုင်မဆိုင်ဆိုတာကတော့ရှင်းလင်းလင်းမရှိပါဘူး။ကိုကြီးမီက1988ခုနှစ်ကျောင်းသားလှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့သူတူဖြစ်တယ်လို့ပဲ1988ခုနှစ်ကစလို့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုတစ်လျှောက်ပါဝင်ခဲ့တဲ့အတွက်နှစ်ရှည်ထောင်နှံကြာခံခဲ့ရတဲ့နိုင်ငံရေးကျင်းသားဟောင်းလည်းဖြစ်ပါတယ်။အဲဒီနောက်ဒီ88ငင်းငယ်ရင်းနဲ့ပွန်လင်းလူအဖွဲ့စည်းမှာ88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုမင်းကိုနိုင်နဲ့တူဒီကနေ့ထိဥဆောင်နေတာဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့ဆက်အာဏာသိမ်းဆက်ညီလှုပ်ရှားမှုတွေပါပါဝင်ခဲ့တဲ့အတွက်စစ်ကောင်စီကနေပြီးတော့ပုံမှန် 905 ခခွေးနဲ့သူ့ကိုဆွတ်ဆွဝရန်ထုတ်ထားပါတယ်။2020ရွက်ောက်ပွဲမှာနိုင်ရခဲ့တဲ့လွှတ်တော်မတ်တွေဥဆောင်ဖွဲ့စည်းတဲ့ NUG ဂျာဂလာအမျိုးသားညီညွတ်ရေးအစိုးရရဲ့ online ဆွေးနွေးဟောပြောမှုတွေမှာလည်းသူ့ကိုမကြမကြာတွေ့ရလေးရှိပါတယ်။ကိုဂျီမီဖန်စီခရာနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးကို VOA ကဆက်သွယ်မေးမြန်းထားပြီးမဲ့အခုချိန်ထိတစုံတရာတုံ့ပြန်ပြောဆိုမှုမရသေးပါဘူးခင်ဗျာ
။ကိုတန်းညုံပြောပြပေးကြတာပါခင်ဗျာ။အခုဆက်ပြီးတော့ထန်းနိုင်ငံမှာမွေးရည်ဆေးဝါးတွေဖမ်းမိတဲ့တဲ့တင်ကိုပြောပြပါမယ်။ထန်းနိုင်ငံချင်းမိုင်ချင်းရိုင်းနဲ့အယုဒ္ဓယာပြည်နယ်တွေမှာရွှေသတိကံဒေသထုတ်စိတ်ကြွစေ12တန်းကျော်နဲ့မွေးရည်ကိုင်းဝင်12ဦးကိုဒီရက်ပိုင်းမှာပဲထိုင်းအာဏာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်။ဒီအကြောင်းကိုတော့မအေးအေးမာကတင်ပြပို့ထားပါရခင်ဗျာ
။ထိုင်းမြန်မာနယ်စပ်ချင်းရိုင်းချင်းမိုင်နဲ့အယုဒ္ဓယာပြည်နယ်တွေမှာ အော်တိုဘားလာ21ရက်နေ့ကနေ24ရက်နေ့အထိမူရခိုင်ဝင်12ဦးနဲ့ကာလတံပိုးထိုင်းဘတ်ဝင်3000ကျော်တံပိုးရှိတဲ့မူရစေဝါတွေကိုဇက်တိုက်ဖမ်းမိခဲ့တာဆိုပြီးအမှတ်5ဒေသမူရနေနေအဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်မူရစေဝါအများအပြားဒီအပိုင်းတွင်ဖမ်းမိခဲ့တာတွေနဲ့မူရခိုင်ဝင်တွေကိုဖမ်းမိခဲ့တာတွေနဲ့ပတ်သက်လို့မူရနေနေအဖွဲ့ကအကြီးအကဲတဦးဖြစ်တဲ့ဝီချိုင်းချိုင်မွန်ကိုကတော့အခုလိုပြောဆိုသွားပါတယ်အခုလိုမျိုးမူရစေဝါအမြောက်အများကိုထိုင်းနိုင်ငံနဲ့တည်ဆောင်နေတဲ့မူရခိုင်ဝင်တွေကိုဖမ်းမိပြီးတဲ့နောက်တစ်ဖက်နိုင်ငံကနေစီစဉ်ပြီးပို့ပေးနေကြသူတွေကိုမကြခင်ပေါ်ထုတ်ပြီးဖမ်းဝရမ်းထုတ်ပြန်သွားပါမယ်။ဒါအပြင်ဒီလူတွေနဲ့ပတ်သက်လို့သတင်းပေးနိုင်အောင်စုငွေပါထုတ်ပြန်သွားမှာဖြစ်ပါတယ်။ဒီကိန်းတွေဟာထိုင်းနိုင်ငံကနေတဆင့်နိုင်ငံတကာအထိဆက်လက်ပို့ဆောင်ပေးနေတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။အော်တိုဘာလ23ရက်နေ့ကထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ကနေလကွန်ဆဝမ်မြို့အထိမောင်းဝင်လာတဲ့ကားထဲမှာတော့စိတ်ကြွစီပြား6တန်းကျော်နဲ့မူရခိုင်ဝင်3ဦးကိုဖမ်းမိခဲ့ပြီးတနေ့တည်းမှာပဲချင်းရိုက်ပြည်နယ်အတွင်းကအဓိကမူရခိုင်ဝင်5ဦးကိုလည်းစိတ်ကြွစီတွေနဲ့ထိုင်းမြန်မာနယ်စပ်ချင်းရိုက်ပြည်နယ်ချင်းစံဒေသမှာဖမ်းမိခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။အော်တိုဘားလ21ရက်နေ့မှာတော့အယုဒ္ဓယာပြည်နယ်ထဲမှာစိတ်ကြွစီပြား4တန်း4သိန်းကျော်နဲ့အိုက်စ်မူရစေဝါကီလို200ကိုလည်းဖမ်းမိခဲ့ပါတယ်။မူရနှိမ်နေရဲတွေဟာဖမ်းမိသူတွေရဲ့ခွင်းဆက်ဖြစ်တဲ့မူရစေဝါနဲ့ပတ်သက်လို့ငွေကြေးခွာချပေးနေတယ်လို့စွပ်စွဲခံလာရတဲ့ဘန်ကောက်မြို့ကနေတဲ့အိမ်ကိုလည်းဒီရက်ပိုင်းတည်းမှာပဲဝင်ရောက်စီးနှင်းခဲ့ပြီးဘန်ငွေ80ကျော်ကိုလည်းတင်ရှိခဲ့ပါတယ်။ထိုင်းဆိုရကတနေ့အတွင်းရွှေတရိကံဒေသထုတ်စိတ်ကြွစီပြားတန်ပေါင်း60ဖမ်းဆီးနိုင်ခဲ့ပြီးမူရတရခံ642ဦးနဲ့အတူပိုင်ဆိုင်မှုထိုင်းဘန်ငွေ600ကိုလည်းနိုင်ငံတော်ပိုင်ဖြစ်သိမ်းယူခဲ့ကြောင်းထိုင်းနိုင်ငံမြောက်ပိုင်းကမူရနေနေတာဝန်ရှိသူတွေကလည်းမကြသေးခင်ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။မအေးမှာသတင်းပြပို့ခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့တင်းငွေညရဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားပါမယ်ခင်ဗျာပထမဆုံးတော့မြန်မာဒီမိုကရေစီဆွေးနွေးကနေစပါမယ်လာမယ့်အာဆီယံထိပ်သီးဆွေးနွေးမှာမြန်မာစစ်ကောင်းဆောင်ကိုဖိတ်ကြားမှုမလုပ်ဖို့အာဆီယံကဆုံးဖြတ်လိုက်တဲ့နောက်အာဆီယံနဲ့မြန်မာအကြားတန်တမာရေးတင်းမာမှုရှိလာသလိုအာဆီယံအတွက်လည်းဖိအားတွေအကြက်တဲတွေကြုံနေရတယ်လို့မြန်မာအရေးသုံးသပ်သူဦးရထွန်းကပြောပါတယ်ရှမ်းပြည်နယ်ကမြန်မာအရေးသုတေသဦးရထွန်းကိုကိုသားညုံဦးဆက်သွယ်မြေမြန်ထားတာကိုအခုတစ်ပတ်မြန်မာအရေးဆွေးနွေးကအစီအစဉ်မှာတင်ဆက်ပေးလိုက်ပါတယ်ခင်ဗျာ
ဒီအာဆီယံရဲ့ဒီလက်ရှိမြန်မာစစ်ကောင်စီနဲ့ကြားမှာတော်တော်လေးတင်းနေမှာဖြစ်လာတယ်အထူးသဖြင့်ဒီအာဆီယံကလက်ရှိဒီစစ်ကောင်စီကြေးကဲကိုထိပ်သီးစည်းဝေးကိုမဖိတ်ဘူးနောက်တစ်ဖက်မှာလည်းစစ်ကောင်စီဘက်ကနေပြီးတော့ဒီအာဆီယံနဲ့ပတ်သက်လို့ထုတ်ပြန်တာတွေရှိပါတယ်အဓိကတော့အာဆီယံကဒီဆုံးဖြတ်ချက်ဟာဘရင်ဂျင်ကိုချိုးဖောက်တယ်ဆိုတဲ့အချက်ပေါ့နော်အဲ့တော့ကျွန်တော်အရင်ဆုံးမိကျင်တာကမြန်မာနိုင်ငံဟာဟိုအာဆီယံအတွက်အခက်အခဲဖြစ်နေလားအာဆီယံကိုယ်တိုင်ကမြန်မာနိုင်ငံအတွက်အခက်အခဲဖြစ်နေလားဒီအခြေအနေတွေကိုဘယ်လိုသုံးသပ်မိလဲဗျ။
အခုလောလောဆယ်ကတော့မြန်မာနိုင်ငံကအာဆီယံအတွက်အခက်အခဲဖြစ်နေတယ်လို့ပြောရမှာပေါ့။ဘာကြောင့်လဲဆိုတော့သူ့ကိုကျွန်တော်တို့ဒီဖိတ်မယ်ဆိုလို့ရှိရင်တခြားတစ်ဖက်မှာကအမေရိကန်တို့လိုဥရောပသမဂ္ဂလိုလိုသူနဲ့ဟိုဟာပေါ့အစည်းအဝေးဒီမှာဟိုအတူတူတက်ရမဲ့ဟိုအဖွဲ့နိုင်ငံတွေရှိတယ်လေအဲတချို့နိုင်ငံတွေကနာဆာကခေါင်းဆောင်ပါလို့ရှိရင်သူတို့မတက်ဘူးဆိုတာမျိုးဖိအားပေးတာမျိုးတွေရှိတယ်ရှိတော့အဲ့ဒီမှာသူတို့အနေနဲ့ကဆရာလဲယူဆုတ်လဲစူးဆိုတာမျိုးပေါ့အခုလိုမဖိတ်ဘူးမတက်ရဘူးလို့ဆုံးမြတ်လိုက်တဲ့အခါကျတော့လည်းဘယ်ရင်ချိုးပေါက်တယ်ဆိုတာမျိုးဖြစ်တော့သူတို့အတွက်ကတော့တတော်ကိုဒီဆုံးမြတ်ချက်ဟာခက်ချရတဲ့ဆုံးမြတ်ချက်လို့ကျွန်တော်တို့ပြောလို့ရပါတယ်ဗျ။
မြန်မာစစ်ကောင်စီဘက်ကတော့လက်ရှိအာဆီယံဒီဆုံးဖြတ်ချက်ကိုသူတို့ကလက်မခံဘူး။ဒါဟာဘရင်ဂျင်ချိုးဖောက်တယ်ပြောတယ်။ဒါပေမဲ့တစ်ဖက်မှာလည်းအာဆီယံနဲ့သူတို့ပူးပေါင်းဆောင်ရွက်သွားပါမယ်။အထူးသဖြင့်တော့အာဆီယံကဆုံးဖြတ်ထားတဲ့ဒီမြန်မာအရေးပေါ့နော်ဘုံသဘောတူညီချက်၅ရပ်ကိုသူတို့တက်နိုင်လောက်ပူးပေါင်းဆောင်ရွက်မယ်ဆိုပြီးတော့နိုင်ငံကြေးဌာနကထုတ်ပြန်တာမျိုးလည်းရှိပါတယ်။အဲ့တော့အခုအနေထားကနှစ်ဖက်တင်းတင်းမာမာဘက်မှာအာဆီယံဘက်ကပဲလျှော့လာမလားမြန်မာနိုင်ငံကပဲလျှော့လာမလားဦးရဲထွန်းရဲ့မြင်ဘယ်ဘက်ကလျှော့မယ်လို့စဉ်းစားမိလဲဗျ။
အခုကတော့ဘယ်ဘက်ကမှလျှော့မယ်လို့ကျွန်တော်ကမထင်ဘူး။ဘာဖြစ်လို့လဲဆိုတော့အခုဒီနာဆာကထုတ်ပြန်ကြေညာချက်ထဲမှာအာဆီယံသုံးချက်အတူပါအပါပေါ့နော်မြန်မာနိုင်ငံမှာအပါအားလုံးသုံးချက်ထားတဲ့၅ချက်ကဒီသူတို့တန်းတန်းနဲ့မြပူပေါင်း၆ရက်မှာပါလို့တစ်ဖက်ကပြောပေမဲ့ဒီNUG တို့ဒီ PDF တို့ဒီ CRPH တို့ဒီဖွဲ့စည်းတွေနဲ့ပတ်သက်လို့ရှိရင်စ ဆွေးနွေးတွေ့ဆုံဆွေးနွေးတာလုံးဝမဟုတ်ဘူးဆိုတဲ့ဟာလဲသူကထပ်ပြီးတော့ဟိုပါဘော့အတီးပြုတ်ကျင်ညာထားတာရှိတယ်အတကယ်ကြတော့အာဆီယံကလိုလားတာကအဲ့ဒီအဖွဲ့အစည်းတွေ NLD သို့မဟုတ်တော့ဆန်းစုကြည်တို့ပေါ့လေအဲ့ဒီအဖွဲ့အစည်းအဲ့ဒီလူပုဂ္ဂိုလ်တွေအဲ့ဒီ NLD ပါတီနဲ့ဆွေးနွေးစေချင်တာဆွေးနွေးစေချင်တာဆိုတဲ့အခါကျတော့သူတို့ဒီဖြစ်စေချင်တဲ့ဟာကိုပူပေါင်းဆောင်ရွက်ပါမယ်ဒီဆုံးဖြတ်ချက်ကိုပူပေါင်းဆောင်ရွက်ပါမယ်ဆိုပေမဲ့ဒီဆုံးဖြတ်ချက်မှာချထားတဲ့ဟာကိုဟိုတစ်ဖက်နဲ့တစ်ဖက်နဲ့ကဟိုပါဒီကျွန်တော်တို့အဓိပ္ပာယ်ဖွင့်တာကလွဲနေတယ်လို့ထင်တယ်အဲ့တော့တို့ကတော့ဒီလက်နက်ကိုင်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတို့နောက်နိုင်ငံရေးပါတီတို့ခြားနိုင်ငံရေးပါတီတို့နဲ့ဆွေးနွေးမယ်ဆိုတဲ့ဟာကိုပဲတို့အတည်ပြုထားတယ်အဲ့ဒီမှာ NLD ပါမပါတော့မပြောတတ်ဘူးပေါ့နော် NLD နဲ့တွဲဆုံဆွေးနွေးမယ်လို့ဆိုတာဆိုရင်လည်းဒေါက်တာခုကြည့်တော့ပေါင်းဆောင်တွေကိုအခုလိုဥပဒေနဲ့ဥပဒေထိုးဖောက်တယ်ဆိုတော့ရေးယူထားတာကိုတို့လွတ်ပေးမလားတရားစွဲတာကိုရုပ်သိမ်းပေးမလားဒါလည်းမရှင်းနေမှုပေါ့နော်တကယ်ကအဲ့ဒါတွေကိုအာဆီယံဖွဲ့ကဆိုလိုတာဖြစ်ပါတယ
်ဒီမတန်ခင်မှာအာဆီယံတို့အစည်းအဝေးမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ပါတယ်တက်ပြီးတော့အာဆီယံသဘောတူညီချက်၅ချက်ဆိုပြီးချလိုက်တဲ့အထဲမှာအဲ့အစည်းအဝေးမှာသူကိုယ်တိုင်လည်းရှိပါတယ်အဲ့တော့အာဆီယံဘက်ကတချို့ပြောနေတာကဒါကဗြိတိန်ကိစ္စမဟုတ်ဘူးအာဆီယံကချထားပြီးတဲ့ကိစ္စတွေသဘောတူထားတဲ့ကိစ္စတွေကိုမလိုက်နိုင်ဘူးမလုံနိုင်ဘူးဆိုတဲ့ကိစ္စဖြစ်တယ်ဆိုတဲ့ဟာမျိုးရှိပါတယ်ဒါပေမဲ့မြန်မာဘက်ကတုံ့ပြန်လာတော့ဒါတခြားနိုင်ငံတွေရဲ့ပြည်တွင်းရေးဆွတ်ဖက်တွေနောက်တစ်ခုကဟို consensus ပေါ့နော်ဒစိတဝမ်းနဲ့ဆုံးဖြတ်ချက်မဟုတ်ဘဲနဲ့တချို့နိုင်ငံရဲ့ဆုံးဖြတ်ချက်တသက်နဲ့မဲယူပြီးလုပ်တယ်ဆိုတဲ့ကိစ္စတွေကဘရင်ဂျင်ချိုးပေါက်တယ်ဆိုပြီးတုံ့ပြန်လာမျိုးရှိပါတယ်လို့ဒီအတွက်အမြင်သိကြပါတယ်ဒါဟာတကယ်ပဲဘရင်ဂျင်ချိုးပေါက်တာဟုတ်မဟုတ်ပေါ့အ
ဲတကယ်ကတော့ဟိုဘရင်ဂျင်ချိုးပေါက်တယ်လို့ပြောနိုင်တာပေါ့ဆုံးဖြတ်ချက်အရေးကြီးတဲ့ဆုံးဖြတ်ချက်တရက်ကိုအလုံးသဘောတူမှချရမယ်ဆိုတော့ brain ရှင်ရှိထားတဲ့အခါကျတော့အခုသူတို့မဖိတ်ဘူးဆိုတော့ဆုံးဖြတ်ချက်ကအလုံးသဘောတူပြီးတော့ဖွဲ့ဝင်နိုင်ငံအလုံးသဘောတူပြီးတော့ချတာမဟုတ်ဘူးဖြစ်နေတယ်အဲမလိုက်နာဘူးဆိုတော့ကိစ္စမှာဆုံးဖြတ်ချက်တွေကိုမလိုက်နာဘူးဆိုရင်ဘလို့အရေးယူရမလဲဆိုတော့ဟာမပါတာကအဓိကပြဿနာဖြစ်နေတယ်အမှန်ကတော့အဲ့ဒီဆုံးဖြတ်ချက်တွေကိုချတဲ့အချိန်မှာတကယ်လို့ဒီဆုံးဖြတ်ချက်တွေကိုမလိုက်နာဘူးဆိုရင်နောင်လာမဲ့အစိုးရတွေမှာအဲ့ဒီမလိုက်နာတဲ့ကာယကံရှင်နိုင်ငံကိုမဖိတ်ဘူးဆိုတဲ့ဟာမျိုးပါခဲ့လို့ရှိရင်တော့ဒါဗြိတိန်ချင်းချိုးဖောက်ရမရောက်ဘူးပေါ့လေ
ဟုတ်ကဲ့သဘောတူညီချက်၅ချက်မှာအထူးကိုယ်စားထားရေးကိစ္စမှာတော်တော်လေးအာဆီယံဂျားထဲမှာတော်တော်လေးအခြေလျက်ဆွေးနွေးရတယ်လို့သိရပါတယ်မြန်မာနိုင်ငံဘက်ကလူလာတဲ့သူကထိုင်းနိုင်ငံဘက်ကလို့ကျွန်တော်တို့သိထားရပါတယ်ခင်ဗျာတကယ်တမ်းဘရူနိုင်းဘက်ကနေပြီးတော့ဘရူနိုင်းကလည်းအလှည့်ကျောက်ခထဖြစ်တဲ့ခါကျဘရူနိုင်းကိုယ်စားလှယ်အနေနဲ့ထားလိုက်ဘရူနိုင်းနိုင်ငံကကိုဒီအာဆီယံကိုယ်စားလှယ်အနေနဲ့ထားလိုက်တာ ਉਹ အဲ့တော့မြန်မာနိုင်ငံဘက်ကဒီပူးပေါင်းဆောင်ရွက်သွားပါမယ်လို့ပြောနေပြီမဲ့တကယ်တမ်းအလုပ်ဖြစ်ပါမလားဒီအာဆီယံကိုယ်စားလှယ်နဲ့မြန်မာနိုင်ငံကြားမှာဥယျာထုံးအမြင်ဘယ်လိုရှိပါလဲ
ဟုတ်ပါတယ်ခုနကိုသားညွန့်ဦးပြောသလိုပဲမြန်မာနိုင်ငံကသဘောတူတဲ့သဘောကျတဲ့ကိုယ်စားလှယ်ကိုတခြားနိုင်ငံတွေကသဘောမကျတဲ့လူသဘောမတူတဲ့နိုင်ငံတွေကလည်းရှိတဲ့အခါကျတော့ဆုံးဖြတ်ချက်ကမချနိုင်ဘူးဖြစ်နေတယ်။အဲ့လိုဆုံးဖြတ်ချက်မချနိုင်ဘူးဖြစ်တဲ့အခါမှာဘရူနိုင်းနိုင်ငံကိုယ်စားလှယ်ကိုဂျားပေါ့နော်ဂျားဖြစ်တဲ့ဘရူနိုင်းနိုင်ငံကိုယ်စားလှယ်ကိုတင်သွင်းလိုက်တဲ့အခါမှာမြန်မာကအရင်ခိုင်းကဒီတာမဟောင်းကိုပဲသူတို့ကဆက်ပြီးတော့ထောက်ခံနေတာပေါ့အဲ့ဒီအချိန်မှာဖီအားတစုံတရာရှိလာတဲ့အတွက်ကြောင့်မလို့သူကသဘောတူလိုက်ရတယ်လို့ကျွန်တော်တို့ကြားရတာပေါ့နော်အဲ့တော့ဆိုလိုချင်တာကမြန်မာကိုနိုင်ကသိပြီးတော့လိုလိုချင်ချင်ရှိလာတာတော့မဟုတ်ဘူးသို့တော့ဒီကိုယ်စလဲမလာနိုင်တဲ့ကိစ္စကတော့အဓိကအားဖြင့်သူကမလာခင်မှာသူ့အနေနဲ့ဒီမြန်မာနိုင်ငံရဲ့ပြဿနာကိုဒီနိုင်ငံရေးအရညှိနှိုင်းဆွေးနွေးဖို့ဆိုတဲ့ကိစ္စကအရေးကြီးတဲ့ကိစ္စဖြစ်နေတဲ့အတွက်ကြောင့်မို့ကြိုတင်ပြီးတော့ဒီဒေါက်ဆန်းစုကြည်တို့ NLD ဒီကျွန်တော်တို့နိုင်ငံကောင်းဆောင်တွေဦးသမရဦးဝင်းမြင့်တို့နဲ့တွေ့ဖို့ကိစ္စကိုလှမ်းပြီးတော့ဂရီတောင်းတဲ့အခါမှာတွေ့ခွင့်မရလို့အဲ့ဒါကအဓိကပြဿနာဖြစ်တာပေါ့နော်အဲ့တော့တကယ်မှလည်းသူလာလို့ရှိရင်ကျွန်တော်ထင်တယ်မြန်မာနိုင်ငံကနေပြီးတော့သူတို့သွားနေတဲ့လမ်းကြောင်းတွေအခုဒီလိုအာဏာသိမ်းရတာဘာကြောင့်မှမဲတွေမှမမှုပြုလို့ပါစသဖြင့်ပြောနေကြဟာတွေကိုပဲပြန်နားထောင်ပြီးတော့ပြန်ရမယ့်အနေထားရှိပါတယ်ဒါမှမဟုတ်သူကလည်းအဲ့တော့မထူးတဲ့ဒီခီးကိုဒီမလာတာလို့ကျွန်တော်တော့သုံးသပ်ပါတယ်ဟုတ
်ကဲ့အ
ဲ့တော့ဆိုလိုချင်တာကတော့ဆိုလိုချင်တာကတော့သိပြီးတော့ဒီအာဆီယံကလည်းပြီးတဲ့ပို့ပြီးထိထိရောက်ရောက်သ အမှန်နိုင်တဲ့ပုံမပေါ်ပါဘူ
းသူရထွန်းပြောသွားတဲ့ထဲမှာလည်းပါပါတယ်အာဆီယံကဖိအားတွေကြုံနေရပေါ့အထူးဖြစ်ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့အာဆီယံကဖိအားတွေခံနေရတယ်ဆိုတဲ့အမြင်ရှိကြပါတယ်ခင်ဗျာအဲ့တော့ဒီနေရာမှာအမေရိကန်လို့ယူဆပုံရပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုကသူတို့ထုတ်ပြန်ထားတဲ့မြန်မာရေးထုတ်ပြန်ချက်ထဲမှာအမေရိကန်နဲ့တရုတ်နိုင်ငံကြားမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ common ground ပေါ့နော်အခြေခံကြတဲ့သဘောတူညီချက်တခုတော့သူတို့မှာရှိထားပြီလို့အမေရိကန်နိုင်ငံရဲ့ဌာနကပြောခဲ့ပူတာရှိပါတယ်ခင်ဗျာအဲ့တော့အာဆီယံကိစ္စမှာအမေရိကန်အပြင်တရုတ်ကရောဖိအားပေးတယ်လို့ယူဆပါလား
တရုတ်ကဒိုင်းရိုက်တော့မဟုတ်တော့ဘူးလို့ထင်တယ်ကျွန်တော်နောက်ဆုံးဒီလေလာကျွန်တော်တို့စောင့်ကြည့်လေလာချက်တွေအရာကတော့ဆွန်ကော့ရှန်လာသွားပြီးတော့သူတို့တော်တော်လေးမျောလင့်နေတာပေါ့အဓိကပေါ်ပေါ်တင်တင်တရားဝင်လှုပ်ရှားတာကတော့အာဆီယံပေါ့နော်အာဆီယံကလှုပ်ရှား तू ကနောက်ကွယ်ရနေပြီးတော့အာဆီယံအဲ့ဒီရွေးချယ်ခံရတဲ့ကိုယ်စားလှယ်နဲ့လည်းတွေ့တယ်အဲအွန်လိုင်းကနေတွေ့တယ်နောက်သူ့ရဲ့သဘောထားတွေပြောတယ်နောက်တစ်ခါအဲသူတို့ပုံတိုင်းလည်းလာပြီးတဲ့အခါကျတော့ဆွေးနွေးတယ်ဆွေးနွေးတဲ့အခါကျအဓိကအားဖြင့်ခုနအာဆီယံကိုယ်စားလှယ်လိုပါပဲခေါင်းဆောင်စုကြည်နဲ့တွေ့ခွင့်တောင်းတဲ့အခါမှာပြင်းပြင်းထန်ထန်ဒီငင်းထန်ခံရတဲ့အခါတော်တော်လေးသူတို့အံ့ဩသွားပြီးတော့စိတ်ပြက်သွားပုံရတယ်အဒီလိုဖြစ်ပြက်မျိုးကအရင်ကျွန်တော်တို့မဘာဒီကွန်မြူနစ်ပါတီနဲ့ရုပ်ပြည်နဲ့ဂျာမာလဲဒီလိုမျိုးဟိုအတွေ့အကြုံပြဿနာမျိုးတွေရှိခဲ့ဦးတယ်သူတို့မျောလင်းတကြီးနဲ့အကြံပေးတာတိုက်တွန်းတာကိုမလိုက်နာတဲ့အခါမှာသူတို့စိတ်ပြက်သွားတဲ့အခါမှာနှုတ်ဆက်သွားတာပေါ့နှုတ်ဆက်သွားပြီးတော့သူတို့ကတခြားနီးနဲ့ပဲတခြားဟွာပဲကိစ္စတွေပဲတိုးတိုးတိတ်တိတ်ဆောင်ရွက်တာပေါ့အခုလဲကျွန်တော်ထင်လဲသူကဒီမြန်မာခေါင်းဆောင်တွေကိုတော့ပြောလို့ဟိုဒီစီယုံလို့မရတော့ဘူးဆိုတဲ့အခါမှာခုနအမေရိကန်နဲ့ပဲသူကနားလည်မှုယူလိုက်တာမျိုးပေါ့နော်နောက်အာဆီယံတို့ဘာတို့လုပ်တဲ့ကိစ္စတွေအာဆီယံကအခုလို့ဒီခေါင်းဆောင်ကိုမဖိတ်ဘူးဆိုတဲ့ကိစ္စတွေမှာလဲနှုတ်ဆက်ချင်းအားဖြင့်သဘောတူလိုက်တာမျိုးပေါ့အဲအဲ့ဒါလို့တော့ဟိုရှိနိုင်တယ်အဓိကအားဖြင့်တော့သူတို့က NLD နဲ့အဲဒီနာဂတ်ကကိုဆွေးနွေးသေးတင်တာပေါ့
မြန်မာနိုင်ငံကအာဆီယံအဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့အခါကျတော့အာဆီယံကိုခုနပြောလို့အာဆီယံအခုသဘောတူညီချက်၅ချက်တိုင်းလုတ်ပါဆိုပြီးတော့ပြောဆိုလာကြကုလသမဂ္ဂအပါအဝင်ပေါ်ပြောဆိုလာကြတယ်အဲ့တော့အာဆီယံကတော်တော်လေးထက်ထက်ဝင်နေအခုမြန်မာရေးကိုကင်လာတဲ့သဘောတော့ရှိပါတယ်ခင်ဗျာအဲ့တော့အာဆီယံကတကယ်မြန်မာရေးကိုညှိနှိုင်းနိုင်ပါမလားမြန်မာရေးကိုတကယ်တမ်းပြည်လည်အောင်လုတ်ပေးနိုင်ပါမလား
ခုမူလပင်ကိုပဋိညာရတော့ဘာမှမလုတ်နိုင်ဘူးပေါ့သူကတိုက်တွန်းတာတော့အဲကျွန်တော်တို့ဒီစီယုံနာတို့အလုံး consensus ဆိုတဲ့ညှိနှိုင်းနာတို့အဲ့ဒီလမ်းကြောင်းပဲရှိတာအဲ့တော့အဲ့လမ်းကြောင်းကနေဖွဲ့ထွက်ပြီးတော့အခုဟာကတော့သူ့ရဲ့ brain ငင်ကိုချိုးဖောက်ပြီးတဲ့အခါကျတော့ဖိအားပေးတဲ့လမ်းကြောင်းကိုသူတို့ရှောက်တာပေါ့ဒီလိုဒီလိုဖိအားပေးခြင်းကတော့အဲတစုံတရာအပြောင်းလဲဖြစ်လာနိုင်တယ်လို့မျှော်လင့်ရတာပေါ့လေ
လက်ရှိအဖြစ်စစ်ကောင်စီအနေနဲ့နိုင်ငံတကာမှာတန်တမာရေးအကြက်တဲရင်ဆိုင်နေရတယ်နိုင်ငံရေးအကြက်တဲရင်ဆိုင်နေရတယ်ဒီလိုအခြေအနေမျိုးမှာအာဆီယံဘက်ကအခုဖွင့်လာတဲ့ဘုံသဘောတူညီချက်၅ချက်ကသူ့အတွက်ထွက်ပေါက်ကောဖြစ်မလာနိုင်ဘူးလား
သူ့အတွက်ကတော့ဟိုဒီဟာကဟိုကျွန်တော်တို့ဟိုနိုင်ငံတစ်ခုလုံးရဲ့ရှေ့ဟိုဘာအနာဂတ်ကောင်းစားရေးဟိုဟာပေါ့ဥဒေထားမယ်ဆိုရင်ဒါကဂုံတိတ်္ခါရှိတဲ့ထွက်ပေါက်တစ်ခုလို့ကျွန်တော်တို့မြင်တယ်ဘာကြောင့်လို့ဆိုတော့NLD နဲ့ဒေါန်ဆန်းစုကြည်မပါတဲ့အနာဂတ်နိုင်ငံရေးဟာကျွန်တော်တို့တည်တည်ငြိမ်ငြိမ်အေးချမ်းချမ်းဖြစ်မှာမဟုတ်ဘူးဆိုတာကကျွန်တော်တို့ပြည်တွင်းကနိုင်ငံရေးအကြက်ခတ်တွေရောကဘာကဒီဟွာတွေရောမီဒီယာတွေရောလေ့လာသုံးသပ်တဲ့သူတွေရောသိတယ်လို့တရုတ်ကလည်းအဲ့ဒါကိုကောင်းကောင်းသဘောပေါက်တယ်ဒါကြောင့်တရုတ်ကဒီတစ်ခေါက်မှာဆိုလို့ရှိရင်ဟိုစစ်ကောင်စီဘက်ကရက်တယ်လို့ပရမမြင်ရပါမယ်အခုကသူကရှင်မျိုးကောင်းကောင်းကြီးသဘောပေါက်လာတဲ့အခါကျတော့ဒီတိုင်းလာဆက်သွားရင်သူတုံးမဲ့အနာကညီညီညွန့်နံမှုတွေကဒီအေးချမ်းချမ်းဖြစ်မှာမဟုတ်ဘူးအန်ဒီယကင်းကြီးနဲ့လုံလုံချုံချုံဖြစ်မှာမဟုတ်ဘူးဆိုတော့သူကသဘောပေါက်လာတဲ့အခါကျ तू ကအနာကနိုင်ငံရေးမြမနိုင်ငံရေးမှာ NLD နဲ့ဒီဒေါန်ဆန်းစုကြည်တို့ကပါကိုပါရမယ်ဆိုတော့ဟာအဲ့ဒီအမြင်ခိုင်ခိုင်မာမာရှိထားပုံပြ
ကိုတန်ယုံစီစဉ်တက်ဆက်တဲ့မြမအရေးဆွေးနွေးကံကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ဒီအမေရိကန်အတန်းကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတော့တင်းငွေညရဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီအစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတွေကလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ
။ VOA မြမပိုင်းရဲ့ထုတ်လွှင့်ချက်တွေကို Smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis App ကို Download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့တင်းတင်းကနေညပိုင်းအစီအစဉ်လေးဖြစ်ပါတယ်ခင်ဗျာ။ဒီအစီအစဉ်လေးကိုတော့ Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာမို့ပထမအဦးဆုံးတော့ကိုပြည့်သွင်းနိုင်စီစဉ်တင်ဆက်တဲ့မြမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရပါမယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာဒီဒီဘတ်တော့
ဝါရပြန်ကြည့်
တရင်မှာတရင်တူလူရဲ့အန်တရယ်နဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီရောက်ကမြန်မာနိုင်ငံအခြေအနေကိုတင်ပြခြင်းပါတယ်တရင်စာတွေကတမိုင်းကိုပြောနေကြတယ်လို့ဆိုပါတယ်ခင်ဗျာတရင်မီဒီယာတွေကိုပိတ်ပင်တာဟာတိုင်းပြည်ရဲ့နားမျက်စိတွေကိုဖောက်ထုတ်ရရောက်တယ်လို့ပြောဆိုလို့ရှိကြပါတယ်အဲ့ဒီလိုပါပဲလွတ်လပ်စွာရေးသားပြောဆိုခွင့်ဆိုတာဟာလည်းဒီမိုကရေစီရဲ့အခြေခံဖြစ်ပြီးလူ့အခွင့်အရေးတရားဆိုတာအားလုံးသိထားတဲ့အချက်ပါဒါပေမဲ့လက်တလောမြန်မာနိုင်ငံရဲ့အခြေအနေတွေကတော့ဒီမိုကရေစီရဲ့အခြေခံအခွင့်အရေးတွေစိတ်သုံးနေတဲ့အပြင်သတင်းမီဒီယာလွတ်လပ်ခွင့်တွေပါဆုံးကျုံးနေတာကိုတွေ့ကြရမှာဖြစ်ပါတယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံတွင်းအခြေအနေရရဟာပိုလို့သာဆိုးရွားလာခဲ့ပါတယ်စစ်တပ်ကနိုင်ငံတော်အာဏာကိုသိမ်းလိုက်တာနဲ့တပြိုင်နက်တည်ရှိပြီးသားလူမှုရေးစီးပွားရေးနိုင်ငံရေးအထိုင်အားလုံးပြည့်ဝသွားခဲ့ရပါတယ်။အဲ့ဒီအထက်မှာသတင်းမီဒီယာကဏ္ဍဟာလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းသတင်းဌာနတွေရဲ့လုံပိုင်ခွင့်တွေပိတ်သိမ်းတာသတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းထောင်ချတာတွေကိုစစ်ကောင်စီကပြုလုပ်ခဲ့ပါတယ်။ဒါရင်မကသေးပါဘူး။2021ခုနှစ်မတ်လ10ရက်နေ့မှာ70မြန်မာနောင်း DVB မြစည်းမနဲ့ခေတ်သစ်မီဒီယာစတဲ့သတင်းမီဒီယာ၅ခုကိုထုတ်ဝေခြင်းလုပ်ငန်းပိတ်သိမ်းကြောင်းစစ်ကောင်စီရဲ့ပြန်ကြားရေးဌာနကအမိန့်ထုတ်ပြန်ခဲ့တာကိုလည်းတွေးကြရမှာဖြစ်ပါတယ်။ဒါအပြင်သတင်းသမားအများပြားဟာလည်းဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ကြရပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်ကနေစက်တင်ဘာလကုန်ထိဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ကြတဲ့သတင်းမီဒီယာသမားစုစုပေါင်း108ယောက်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းABB ကထုတ်ပြန်ထားပါတယ်။နောက်ပိုင်းမှာဖမ်းဆီးထိန်းသိမ်းခြင်းခံရတဲ့သတင်းမီဒီယာသမားတချို့ကိုပြန်လွှတ်ခဲ့ပြီးမြက်အောက်တိုဘာလဇန်ပိုင်းအထိသတင်းမီဒီယာသမား90ဟာဖမ်းဆီးထိန်းသိမ်းတရားစွဲဆိုခြင်းခံနေရတယ်ဆိုတာကိုမြန်မာ Press Freedom Index ဖွဲ့ရဲ့ website မှာဖော်ပြထားတာကိုတွေ့ရပါတယ
်။ဟုတ်ပါတယ်။အဲ့လိုမျိုးစစ်ကောင်စီရဲ့ထုတ်ဝေခွင့်လုပ်ငန်း license ပိတ်သိမ်းဖမ်းဆီးထိန်းသိမ်းမှုတွေကြောင့်သတင်းမီဒီယာသမားတွေဟာသတင်းရယူဖို့ပို့ပြော့ခက်ခဲလာကြပြီးတော့လုံခြုံမယ်လို့ယူဆရတဲ့နေရာတွေကိုရှောင်တိန်ပြီးတော့ဆောင်ရွက်နေကြရပါတယ်။သတင်းဌာနတွေဟာတရားဝင်ရက်တီဖို့ခက်ခဲလာပြီးတော့မြေအောက်တပိုင်းပုံစံရက်တီရတဲ့အနေအထားကိုရောက်ရှိနေတာပါ။သတင်းမီဒီယာသမားတွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာနောင်ရဲ့ editor ကိုဇာနေဝင်းကအခုလိုရှင်းပြပါတယ်
။သတင်းလွတ်လပ်ခွင့်နေရာပို့ပြီးတော့ဆိုးလာတဲ့သတင်းသမားတွေကိုပြင်မှတ်ထားဖန်ဆင်းနှိပ်ကွက်တာတွေပေါ့နော်အမှုဖွင့်တရားစွဲတာတွေခံနေရတယ်။နောက်သတင်းနောက်တွေမီဒီယာတွေကလုံခြုံမှုမရှိတော့ဘူး။အဲ့လိုအဖမ်းခံမှာဆိုရင်ရတဲ့အတွက်ကြောင့်မလို့လုံခြုံမယ်လို့ယူဆတဲ့နေရာတွေကိုရှောင်ရတင်းရတာပေါ့။ရှောင်တင်းနေရတဲ့ခါကျတော့ဒီမြေပြင်သတင်းတွေကိုအနိကယူဖို့ဆိုတာခက်သွားပြီ။သတင်းမှန်ရဖို့ပြီးတော့သတင်းတွေကိုအတည်ပြုဖို့ဆိုတာလည်းခက်သွားပြီပေါ့။
ဒီလိုရဲ့အပြင်အင်တာနက်ဖြတ်တောက်ထားတော့သတင်းရင့်မြစ်တွေနဲ့ထိတွေ့ရင်သတင်းအချက်လက်တပ်ပုံရရှိရေးရုပ်သံရရှိရေးတွေကတော်တော်ကိုခက်ခဲတဲ့အခြေအနေတွေနဲ့သတင်းမီဒီယာသမားတွေရင်ဆိုင်နေကြရတာပါသတင်းသမားတွေဟာမြေပြင်သတင်းရယူဖို့တင်ခက်ခဲတာမဟုတ်ပါဘူးစစ်ကောင်စီတာဝန်ရှိသူတွေစီကပါသတင်းရယူနိုင်မှုဆက်သွယ်မေးမြန်းဖို့ခက်ခဲလာပါတယ်စစ်ကောင်စီလက်ထက်မှာပြန်ကြားရေးသတင်းဌာနကသတင်းစာရှင်းလင်းပွဲလုပ်တာ၉ချိန်ရှိခဲ့ပါပြီအဲ့ဒီသတင်းစာရှင်းလင်းပွဲတွေကိုလေ့လာကြည့်ရင်သတင်းရယူနိုင်မှုဘလောက်ခက်ခဲလဲဆိုတာတွေ့ကြရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်သတင်းစာရှင်းလင်းပွဲတက်ရောက်တဲ့သတင်းတောက်တွေဟာသူတို့သိကျင်တာတွေကိုပုံပွင့်လင်းလင်းမေးမြန်းခွင့်ရတဲ့အခြေအနေမဟုတ်ပါဘူး။သတင်းတောက်တွေရဲ့မိကွန်းတွေကိုလည်းတိကျတဲ့အဖြေမျိုးဖြေကြားတာမတွေ့ရပါဘူး။ တချို့သတင်းတောက်တွေရဲ့မိကွန်းတွေဟာစစ်ကောင်စီအလိုကြမင်းနေကြရဲဆိုတာမှတွေ့ရရင်လို့သတင်းတောက်တူကပြောပါရည်ဒါပြင်ထုတ်ဝေခွင့်ရုပ်သိမ်းခံထားရတဲ့သတင်းမီဒီယာတွေကသတင်းသမားတွေသူတို့ရဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်ခွင့်မရှိတာကလည်းသတင်းရယူနိုင်ရေးအတွက်ကြီးမားတဲ့အကန့်အသတ်ကြီးတစ်ခုဖြစ်ရပြန်ပါတယ
်ဒီလိုအခက်အခဲတွေကြောင့်သတင်းမီဒီယာတွေဟာသတင်းမှန်မရယူနိုင်ရရှိတဲ့သတင်းတွေကိုအတိမပြုနိုင်တာတွေကြောင့်သတင်းမှားတွေသတင်းတုတွေနေရာယူလာတာကိုတွေ့နေရပါတယ်သတင်းမှားတွေများလာရင်သတင်းသမားတွေနဲ့သတင်းဌာနတွေအပေါ်ပြည်သူလူထုရဲ့ယုံကြည်မှုကျဆင်းလာနိုင်စရာရှိပါတယ်အခုလိုသတင်းမှန်ရရှိနိုင်ဖို့လေယာဉ်နဲ့ဖြစ်နေချိန်မှာလူမှုကွန်ရက်မီဒီယာရဲ့လွှမ်းမိုးမှုကြီးမားလာတာကိုတွေ့ကြရမှာပါလူမှုကွန်ရက်မီဒီယာတွေပေါ်မှာစိတ်တဆစ်စင်ကြီးလို့ခေါ်တဲ့ site war တွေကြဲကြဲပြန့်ပြန့်နေရာယူလာတာကိုလည်းတွေ့နေရပါတယ်ဥပမာပြောရရင်အာနာသိန်းစစ်ကောင်စီဝင်ဗိုလ်ချုပ်ကြီးတဦးကဒေါအောင်ဆန်းစုကြည်စီကိုအပတ်စဉ်သွားရောက်ပြီးတည်င်းတွေနိုင်ငံရေးဖြစ်စဉ်တွေကိုအသိပေးတင်ပြနေတယ်ဆိုတဲ့တည်င်းမျိုးတွေနောက်တစ်ခါဒေါအောင်ဆန်းစုကြည်ဟာသူသားရှိရာအင်္ဂလန်ကိုပြန်နိုင်ဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဆွေးနွေးနေတယ်တခါဒေါအောင်ဆန်းစုကြည်အနေနဲ့ CRPH PDF တွေရဲ့လုပ်ရက်တွေကိုမထောက်ခံဘူးစတဲ့စိတ်ဓာတ်စစ်စင်ရေးဆိုင်ရာ site war တွေကိုစစ်ကောင်စီနောက်စစ်ကောင်စီနဲ့နှီးစပ်သူတွေကရည်ရွယ်ချက်ရှိရှိထုတ်လွှင့်နေကြတာမျိုးရှိသလိုစစ်ကောင်စီကိုစန့်ကျင်တိုက်ပွဲဝင်နေတဲ့ຫນွေဥတော်လိုင်းအင်အားစုတွေကြားမှာလဲစိတ်ဓာတ်စစ်စီဆိုင်ရာ site war တွေလွှမ်းမိုးနေတာကိုတွေ့နေရပါတယ်အထူးသဖြင့်လူမှုကွန်ရက်မီဒီယာကိုအသုံးချပြီးနှစ်ဖက်လုံးကအပြိုင်ဆိုင်ဝါဒဖြန့်တဲ့အခြေအနေမျိုးကိုဆက်ရောက်လို့နေပါတယ်ဒီအနေအထားကိုစာရေးဆရာမမတ်တီတာစံချောင်းကအာဏာသိမ်းပြီးတဲ့နောက်မှာမြေပြင်တိုက်ပွဲတွေအပြင်ဖန်သားပြင်တိုက်ပွဲတွေပါပြင်းထန်လာတော့သတင်းအတုနဲ့အမှားတွေဆွတ်ထားတဲ့သတင်းတွေဖောင်းပွားလာတဲ့စစ်ကောင်စီဘက်ကရောຫນွေဥသမားတွေဘက်ကပါဒီရှင်ပြိုင်မှုကိုအားထုတ်လာတော့အချက်လက်မှန်ရဖို့ရောတိကျမှန်ကန်တဲ့ဖွင့်ဆိုရှင်းပြမှုနဲ့တွေးဆဆင်ခြင်သုံးသပ်မှုပိုင်းတွေမှာပါအားနည်းလာပြီးတော့ဗက်လိုက်မှုတွေဖြစ်လာပါတယ်လို့သူ့အမြင်ကိုပြောပါတယ
်ဒါအပြင်ဖြစ်နေတဲ့စစ်ကောင်စီနဲ့တော်လှန်ရေးပေါ်မှာမျော်လင့်ချက်ကြီးမာတဲ့ပြည်သူတွေကြားမှာသတင်းမီဒီယာကကြားညက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါသတင်းမှန်ရရှိထားပေမဲ့လည်းဘက်သဘောအရရေးသားဖော်ပြဖို့အခက်ကြုံရတာမျိုးတွေလည်းရှိတယ်လို့မြန်မာနိုင်ငံသတင်းတောက်တူကအခုလိုပြောပါရည်2020ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့အမတ်တချို CRPH NUG နဲ့မဆက်သွဲမပူးပေါင်းပါဘူးဆိုပြီးတော့လက်မဲ့ရေးထိုးထားတဲ့စီးရင်သူတို့ရရှိထားပါတယ်တဲ့ဒါမဲ့လည်းအဲ့ဒီသတင်းကိုဖော်ပြဖို့မဖော်ပြဖို့အတော်လေးစဉ်းစားခဲ့ရပါတယ်လို့သူပြန်ပြောပြပါတယ်
ဘယ်လိုပဲဖြစ်ဖြစ်မီဒီယာဆိုတာမီဒီယာလို့ကို professional ကြကြရက်တီလှုပ်ဆောင်ဖို့ရာအလွန်ပဲရေးကြည့်ပါတယ်အဲ့ဒီလိုမရက်တီနိုင်ရင်မလှုပ်ဆောင်နိုင်ရင်စိတ်ဓာတ်စစ်စင်ရေးဆိုင်ရာ site war တွေသာလွှမ်းမိုးပြီးလူတွေအနေနဲ့ဘာကိုယုံကြည်ရတော့မလဲဝီကွဲမရဖြစ်လာနိုင်ပါတယ်လောလောဆယ်အခြေအနေတွေရမြန်မာနိုင်ငံတွင်းမှာပုံနှိပ်မီဒီယာတွေရဲ့အခန်းကဏ္ဍဟာအသက်ငင်နေပြီးရက်တီလို့မရလောက်အောင်ခက်ခဲတဲ့အခြေအနေပါဒါကြောင့်လူတွေဟာတရင်ရရှိနိုင်ဖို့ဆိုရင် online media တွေကိုပဲအားကိုးနေကြရအောင်မှာဖြစ်ပါတယ်။အဲ့ဒီလိုအခြေအနေမှာလောလောလတ်လတ် Nobel ငြိမ်းချမ်းရေးဆုရရှိထားတဲ့ဖိလစ်ပိုင်သတင်းသမား Maria Yessa ပြောမှုတဲ့စကားလေးကိုကိုးကားခြင်းပါတယ်။ Maria Yessa က Digital ခေတ်မှာလူတွေဟာမရွေးချယ်တော့ခြင်းကိုသာရွေးချယ်လာကြတယ်တဲ့။သူဆိုလိုတာကလူတယောက်ရှင်းစီဟာသူတို့ရဲ့အသိပိုင်ခွင့်အတွက်ဘာကိုမှတက်ကြွစွာနဲ့ရွေးချယ်အားထုတ်မှုမလုပ်ကြတော့ပဲကိုမျက်စိရှိမှရောက်လာတဲ့ဖန်သားပြင်ပေါ်ကသတင်းအချက်လက်တွေကိုသာအလွယ်တကူလက်ခံသဘောတူတတ်တဲ့အလေးထားတွေထွန်းကားလာနိုင်တယ်လို့ဆိုလိုတာဖြစ်ပါတယ်။ဒါကြောင့်မို့သတင်းရယူဖို့ခက်သတင်းတွေလည်းအတည်ပြုဖို့ခက်သတင်းဌာနတွေတရားဝင်ရည်တည်ဖို့ခက်နေတဲ့မြန်မာနိုင်ငံလူမျိုးမှာသတင်းမှသတင်းတူတွေရဲ့အန္တရာယ်ဘယ်လောက်တောင်များမယ်ဆိုတာမှန်းဆလို့ရနိုင်ပါလိမ့်မယ်ခင်ဗျာ။
ကိုပြည်သွေးနိုင်တဲ့အတူမဲတနာကျော်ကွန်ကြီးတင်ဆက်ပေးထားတဲ့မြန်မာနိုင်ငံတွင်းကသတင်းမီဒီယာမြင်ကွင်းအခြေအနေကိုနှာစင်ခဲ့ကြရတာပါခင်ဗျာခုဆက်ပြီးတော့မြန်မာပြည်မှပေးစာများကဏ္ဍကိုနှာစင်ကြရပါဦးမယ်မဲတနာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ပြည်နယ်ကင်းရှင်းပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့
မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့ VOA တေးချစ်တော်ရရှင်တွေကိုမြေတားတေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။အခုအရင်ဆုံး Messenger ကနေပြောစာတို့လေးတစ်ချောင်းနဲ့ရေးလာတဲ့တော်ရရှင်ရဲ့စာနဲ့စာချင်ပါတယ်ရှင်။ဒီတော်ရရှင်ကပိုင်စင်ဖြိုးဆိုတဲ့တော်ရရှင်မှာသူကအချိန်နဲ့တပြေးညီသတင်းမှန်တွေကိုပို့ပေးနေတဲ့ VOA ကိုအထူးကျေးဇူးတင်ရှိနေလျက်ပါတဲ့။ဟုတ်ကဲ့။တော်ရရှင်ပိုင်စင်ဖြိုးဖြစ်ပါတယ်။ကျမတို့ VOA ကအခုဆိုရင် Radio ထုတ်လွှင့်ချက်တွေကိုလည်းရုပ်မြင်သံကြားနဲ့ပါဖမ်းယူကြည့်ရှုနိုင်အောင်စီစဉ်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်ဆိုလိုတာက Radio ကနေပြီးတော့လည်းထုံးစံအတိုင်းတနာရီစာတနေ့ကို2ချိန်မနေ့နဲ့ညနေထုတ်လွှင့်ပေးနေတာကို Radio ကနေဖမ်းယူနားဆင်နိုင်တယ်လို့အဲ့ Radio ထုတ်လွှင့်ချက်ကိုပဲ Facebook တို့နောက်ပြီးတော့ကျမတို့အခုတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်သံ line တို့ကဆိုရင်တော့ Radio တင်ဆက်နေပုံကိုရုပ်သံနဲ့ပါဖမ်းယူကြည့်ရှုနိုင်အောင်လို့စီစဉ်ပေးထားတာပါအခုတလောရရှိတဲ့စာရီကတော့ဒီလိုမျိုးထုတ်လွှင့်ပေးနေတာကိုသဘောကျတယ်ဆိုပြီးရေးလာတဲ့တော်ရရှင်တွေရဲ့စာရီညပါတယ်နော
်ကျွန်တော်ကတော့မဆုမြတ်မွန်တို့မမမြသစင်အောင်တို့ဒေါခင်မျိုးတက်တို့နဲ့ကိုကျော်ကျော်သိန်းတို့ရဲ့အတန်းကိုအရန်သဘောကျပါတယ်ဗျအခြားအစီအစဉ်တင်ဆက်သူတွေကိုလည်းအားပေးနေပါတယ်ခင်ဗျမဆုမြတ်မွန်ကိုရေဒီယိုအစီအစဉ်တွေမှာသတင်းတင်ဆက်ပေးဖို့တောင်းဆိုခြင်းပါတယ်အင်တာဗျူးတွေလုပ်ပေးတဲ့အခါမှာလည်းအားပေးနေပါတယ်ခင်ဗျညပိုင်းအစီအစဉ်ကိုရုပ်တံနဲ့တွဲဖက်ပြီးတင်ဆက်ပေးတာကျေးဇူးတင်ပါတယ်ဗျာမနေ့ပိုင်းစကတဲ့ကဘယ်နေ့စလွှင့်မလဲဆိုတာမျှော်နေမိခဲ့တာပါတယောက်နဲ့တယောက်လက်ကလေးတွေပြပြီးသတင်းဖတ်တာအမှားယွင်းနေတာကိုတွေ့ရပါတယ်အဲ့ဒီလိုအချက်ပြပြီးအခြေဆန်းပြီးအောင်လုပ်သတင်းတွေတင်ဆက်တာကကျစ်စရာကောင်းတဲ့အမှုအကျင့်လေးအဖြစ်မြင်မိပြီးအယံသဘောကျမိပါတယ်မဆုမွန်ပြုံးပြုံးလေးနဲ့အစီအစဉ်မှုပြုလုပ်တာသဘောကျပါတယ်ကြီးရှုသူကိုအေးချမ်းစေတယ်လို့ခံစားရပါတယ်တနေ့တနေ့ဘယ်သူတွေများအစီအစဉ်တင်ဆက်မလဲဆိုတာစောင့်မျှော်ရတာကအလုပ်တစ်ခုပါပဲ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာရှင်လန်းပြီးဆန္ဒနဲ့ဘဝတထက်တည်းပြည့်စုံနိုင်ကြပါစေ
အေးအော်ရီတိုင်းကကိုအောင်မျိုးအီးမေးလ်ရေးပို့လိုက်တာဖြစ်ပါတယ်ကိုအောင်မျိုးပြောတာမှန်ပါတယ်နော်ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bambi@voanews.com ကို email ပို့တယ်ဆိုရင်တရုံလုံးဖတ်လို့ရတာပါ။ဒါကြောင့်မလို့ဒီတစ်ခါဆလာတော့လဲကျမတို့ရဲ့ editor Auntie Long အများခေါ်တော့ Auntie Dawkins ဆိုဝင်ပါ။အေး Auntie Dawkins ဆိုဝင်ကမတော်တဆကျမအိတ်စာကိုမမြင်ပါဆိုလို့ဆိုပြီးတော့ကျမစီကိုတော့မှဒီ email ကိုထပ်ဆင့်ပြီးတော့ပို့ပေးလာတာဖြစ်ပါတယ်။ဒါကတရုံလုံးအိတ်စာကိုဖတ်လို့ရတယ်ဆိုတဲ့ဥပမာဖြစ်ပါရဲ့နော်။ဒီလိုကျမတို့ရဲ့ radio ထုတ်လွှင့်ချက်တွေကိုရုပ်မြင်သံကြားနဲ့ဖမ်းယူဖို့စိတ်ဝင်စားတဲ့သူတွေအနေနဲ့ကျမတို့ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကို24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်တဲ့လူလူမိတ်ဆွေရုပ်သံ line ကနေပြီးတော့ကြည့်ရှုပါလို့ပြောချင်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ radio အစီအစဉ်တွေပြင်ကျမတို့နောက်ဆုံးရသတင်းတွေနောက်ပြီးတော့အာရှ data နဲ့ကမ္ဘာတစ်လောကအချိန်နဲ့အမျှဖြစ်ထွန်းမှုရုပ်မြင်သံကြားသတင်းတွေကိုလူလူမိတ်ဆွေရုပ်သံ line မှာဖမ်းယူကြည့်ရှုနိုင်တာပါ။Utelsat 70B Asia Bin Joru Channel 101 ဒါမှမဟုတ်ရင် Thaicon 6 Joru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်ကျမတို့အသေးစိတ်ကိုလည်းကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာဖော်ပြပေးထားသလိုကျမတို့ VOA မြန်မာပိုင်းရဲ့ Internet စာမျက်နှာပေါ်မှာလည်းတွားပြီးတော့ကြည့်ရှုနိုင်ပါတယ်နော်နောက်ထပ်ဝင်းကျော်ဝင်းဆိုတဲ့တော်ရရှင်ကတော့ Radio ကနေနားဆင်အားပေးနေသူဖြစ်ပါတယ
်ဖုန်းမမိတဲ့အရမှန်နေရလို့ Radio ကိုနားထောင်ဖြစ်ပါတယ် VOA line တစ်ခုတည်းကြောက်ချဖမ်းထားတယ်နေတိုင်းနနေ့တိုင်းညတိုင်းနားထောင်ပြစ်တယ်အရင်က BBC နားထောင်တာများတယ်1988အလွန်ကပေါ့အခုတော့ VOA တခုပဲနားထောင်ပါတယ်ဂျမားရေးစီးပွားရေးနိုင်ငံရေးနေ့စဉ်ထိတ်တန့်ရောက်သတင်းအားလုံးအဆင်ပြေပါတယ်ကိုရနိုင်ရဲ့အားကစားကဏ္ဍရောပေါ့သတင်းပြောသူတွေကနန်းဟော်မလားနန်းဟောင်လားသူ့ကိုအမှတ်ပြစ်ပေးတယ်စကားပြောမြန်တယ်အမှားနေတယ်ညံပေမဲ့အမှားအရင်းမပါတော့ပဲနောက်ကိုကျော်ကျော်သိန်းစုမွန်အင်ဂျင်နိုင်ဂူဇော်ဝင်းလိုင်းကောင်းကြပါလေအစီအစဉ်ပိတ်ခံပြီးနောက်ဆုံးဆူတောင်းပေးကြတဲ့အစီအစဉ်မှုထဲမှာပြည်သူကိုမျက်နာမူပြည်သူအပူကူးယူလို့အောင်မြင်မှုပန်းတိုင်းလမ်းကိုင်းနိုင်ပါစေအောင်မြင်မှုရပါစေဆူတောင်းပေးသူတွေကိုလှိုက်လိုက်လဲလဲကျေးဇူးတင်ပါတယ်စုမွန်ဆူတောင်းလဲပါပါတယ်နော်ဩငါတို့ကဒေါခင်ဆိုးဝင်းခစ်ကလေးကနားထောင်နေတဲ့သူတွေပါကျမ်းမာချမ်းသာကြပါစေ
။ဟုတ်ကဲ့အန်တီဒေါခင်ဆိုးဝင်းခစ်တွေကနားဆင်အားပီလာတဲ့သောရရှင်ဖြစ်ပါလေ။အင်တာနက်မရတဲ့နေရာမှာကတော့ရေဒီယိုတွေကဒီသောရရှင်ပြောသလိုပဲဘယ်နေရာကမှမစိုးဖမ်းယူနားဆင်နိုင်တဲ့အတွက်ကြောင့်မလို့ဒီရေဒီယိုလေးတွေကိုတော့ဘယ်တော့မှပြစ်ပယ်လို့မရပါဘူးနော်။အခုလိုမျိုးနှိပ်စင် VOA ကိုအားပီလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ Jemari dengan itu dorang sini, jahat ni dengan yang macam jahat ni dengan yang ni sini pippon ni de, dengan itu jemaru TV ini ada sebab ni ada apa silo, jemaru ni negara alamu jemaah bazi, mengelar si bazi, lupa awegan ni sudang bini apa ni, jemaru ya kulo nak konsa kacau si cemia apa ni, sulu le tuhan tawa ni no.
ตัวอย่างเอาสุดเลยตัวเราเชิงการวิวอีกหนึ่งรายน่าเสียนิบาลเอเร่ที่ตัวเราเชิงอ่ะวิวอีกเขมียะจนเราหนึ่งรายมันเนี่ยชาวนายานี่คนนายยากู้นายานี่เสียนายแต่ที่เมียเนี่ยน่าท้องจีบาร์เร่จนเราใส่เทมาตะคุบเจ้าจีน่ากับวิวอีอันนี้เนี่ยนับพันเสียงพิบีเต็นเซบีบ่าวอุบมาพีดีเอฟเนี่ยสากาซาไต้เบอร์พีเดสากาซาเบก้าบล็อกจ่าเรลูพีดีเอฟก้าเปียวเรลูเต็นเซนี่เมื่อซาตุรุเทิงชงทาร์เร่เอ็มอาร์ดีวีเนี่ย ยาวรีชินายดเรมาปาร์เร่ดเรนวยเนี่ยเชมีเต็นเซเบจินบาร์เร่มาส่งยังใต้จางลูบอบยาหน้าคู่กูเชมีบียาโรดเรนตีเจนี่เร่จนอรุลูลูเร่ด้วยปอบีดเรนก้าตีจ้าบีโรเซช่ายาราบอบยาวิโอเอโกอินเทอร์เน็ตเพียทารงก้าเล่เรดิโออเมียนเวบีลุยเมอเชนเลรุยโกซาวีน่าท่องเงียราบ้าหน้าคู่โลดช้ามีดียาเร่ก้าสังอาเมเน่เมเน่ต้องเจอเราลุยนี่เร่เชมาแต่นายดีดเรนวยโกอเมียจีลุยเบนี่เร่ด้วย
วิวเอโก้เจ้าสุดมีอาจีเต็มมีบาร์เลยมีเลซ่าเลยป่ะตัวอย่างสุดเลยตัวเราเชิงชีลาบาร์เลยโอเคป่ะคุณลูกน้าเสียงอาเปียเรตเรเล่เจ้าสุดมาเลยแต่เรื่องนี้พัฒน์ลูกจะอันพิวลาเรตเรเล่ทุกเจ้าสุดวะเนาะที่ตัวเราเชิงกูตัวอย่างอ่ะแต่เรื่องนี้กูที่มันเนี่ยชาวนายคนนายวะกูนายนี่เสียนายก็มีน้าทางพิบาร์เลยสุดลูกคุณอินเทอร์เน็ตเลยพยายามนี่วิมลู Facebook ni le, biar biar na tahu lu jadi cemai no. Tapi cuma cuma biar je naga. Facebook ni biar biar na tahu ni so. Cuma lu ye, mana bai radio si sini ko yom yen tenca apa ni bai, yom bai ni lu yang tahu lu bini bai si. Di si sini ko Facebook ni mahu pene satellite selang juru gani biar le, penyu jisu ni mai no. Cuma lu, eh si sini ni pada de penyu lu yang si me di satellite ati si challenge pada lu cuma lu. วิวมีมาวันเว็บสามยี่นาวมาเลยติดท้าวอะไรเช่นนับเราจะมารู้เฟซบุ๊กสามยี่นาวมาเลยติดท้าไปว่าเลยเนาะอาพีเรตเวทุเจสุดมาเลยเช่นแล้วถ้าตัวเราเสียดีก็รอเสียจอดแต่เท่ากับวิวก็น่าเสียนลากันตัวอะไรเมื่อเราวิวมีมาวันวันนี้ตามยาขมีอ่ะที่สาขาจะน้องวิวก็ดูดีอาเจนสายไล่ดาพี่บาร์เลย จำนวนวิวเอโก้น่าเสียนลากันแล้วเสียจอดแต่เครื่องยังงูมีบ่กูยาวลาเรนเอาไปกูเชื่อที่ออนไลน์งานนี้มีมาเปียน่าท่องนี่บ่เลยจำนวนวิวมีพี่เด็กมันยาวว่าเจียวฮะอินเทอร์เน็ตฟงไลน์นี่มันมีเด็กอยากให้มีเนี่ยมีเอาไปมีเอามีอยู่เนี่ยเชื่อพี่เด็กตามไปเนี่ยอยากให้ยูมากูลงตรงนั้นนี่จะมาดีสิบีดอยังเข้าเนี่ยดีตาพี่เด็กด้วยไอ้ดีตามาสิเด็กเจียวเรนนี่เนี่ยแล้วสิพี่เด็กนี่เด็กมีมาดเรียนกับมาดเรียนส่งเรื่องกูดีสิไหนบ่ มันได้ยินอะไรวิวตันลุงจิงกูอากูจะจีสาวมีน่าเสียนยาวอะไรที่ด้วยวิวเอโก้เจสุดมาเลยวิวมีมาไว้ซีซันไว้หนอดามีอารมณ์จำมาว่าสิยังงงอย่างนี้เลยสไลน์อามิเอนเทนสุดเลยตัวเราเชื่อพิบาร์เลยเชื่อตัวอาจจะเชื่อเลยจะบอกเลยทั่วเรื่องไปว่าสุดเรื่องมีด่าดีเลยสั่งเลยจ้างลาวารีโอเคซีซันนี้มันพิเศษขึ้นมาทั่วเรื่องไปว่าไหมเนาะ ตัวเราเช่นนี้เป็นสารก่อที่จะไปดีมาเนี่ยจะมาเลยที่ต้องลาเลยตัวเราเช่นนี้คุณเอาไปมาเนี่ยต่างดีเลยสั่งแต่เช่นนี้ชอบยิบมาพิบาร์เลยเช่นจำนวนวิวเองยิบมาไว้ยี่ยมยันแต่จานเนี่ยวิวซีซันที่เสมอเรนเป็ดเดือดอาจารย์เป๋วิบันจีเนี่ยพี่รอวิวเองกันเนี่ยพี่รอเนี่ยต่างดีเลยสั่งกันมาเด็ดเช่นนี้เลยสั่งฟ้าจีเนี่ยแล้วพี่รอโกดุยจงนี่อะไรเอฟซีเจ็ดวีนั่งยังยิ่งเช่นนี้เรนเป็ดเดือด ก็ว่าที่มีอยู่สามเจ็ดก็ยิ่งพูดยากยิ่งจริงใช่ไหมจำเราวิวเองก็สายตาบุเพิกเข้าไปเนาะสายการในซาปูเมสุยวิวเอเมริกันแต่ยามาวันสี่เส้นลงเลยมือพี่รอสายจะตามแม่ชี้อย่างอาเซงะยังงูสายจีสุพิวสายตาหนังจามารีอีเมลพี่บุเมสุยเป็นมิสเซตวิวเอนิวสต็อกโฮมยามาพี่มาเป็นจามยาสี่เส้นสุพิวยินไหมมารี Facebook ต้องพิจารณาดูเรื่องนี้เลยจำเราที่ยามาพี่ก็เป็นจามยาสี่เส้นด้วยสายเด็กเข้ามาเลย Facebook สามยี่นามาลาบิโรยี่ตาหนังมารีเนาะ Facebook มาวิวเอ็มยามาไว้สามยี่นาบสิเดวิวเอ็มเปอร์มิสนิวส์เรื่องสามยี่นาโกตัวบิโรจะมารู้สิ่งเมสเซจโพนายเดลมิโอแมทช์ดีเลยลาบิโรยี่นายมารีตัวเราเสนอสิ่งก็ต้องเปลี่ยนจำพิวลาจะมารีโกสั่งเมียนจูจูนิมารีเช่ ို့ကနပထမပိုင်းအစောပိုင်းကရေးသွားတဲ့အခုရန်ကုန်ရောက်နေပြီဆိုတော့သောရရှင်စလိုင်းအောင်မြင့်ထံတောင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါတယ်။ဒီသောရရှင်ကအစောရောမျိုးကြီးရဲ့ရိုးရှင်းသောဘဝတခြင်းလေးထုတ်လွှင့်ပေးပါတယ်။သူ့ရဲ့မွန်ချောင်းကျေးရွာကကျေးရွာသူကျေးရွာသားတွေအတွက်နောက်ဘက်အစီအစဉ်မှာနားဆင်နိုင်ဖို့ထုတ်လွှင့်ပေးဖို့တောင်းဆိုခြင်းပါတယ်။ Okay ဒီသောရရှင်စလိုင်းအောင်မြင့်ထံတောင်းဆိုထားတဲ့ရိုးရှင်းသောဘဝဆိုတဲ့တခြင်းလေးနဲ့သောရရှင်ဒီကိုဒီတစ်ပတ်ဖျော်ဖြေပေးကြပါတယ်ရှင်။မျိုးကြီးတည်ဆူထားတဲ့တခြင်းလေးအားလုံးနှစ်ချိုက်ခံစားနိုင်ပါစေနော်
။ God the name မတယောက်ထဲနေတနေ့ကုန်ဆုံးကြီးစံကြီးလောက်ကြတယ်။ငါလေးရှေ့ဆရာမင်းနဲ့ပြန်အားပြေးရခြင်းတည်း။အနေအောင်ကြီးမဟုတ်လည်းပဲYes, I love to go and let go to it. Go to swan the lonely out and we the big day. She will let go and grab to, but she let me name my day to the low. I love a song up a wago and you that's only.
မျိုးကြီးတည်ဆူထားတဲ့ရိုးရှင်သောဘဝဆိုတဲ့သချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းင်းတွေနေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နာဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါရဲ့နော်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးတနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။Hello, hello, I saw the bubble, a yoga zone nebo. Now you second yaga, shabalone, a kongo wago seichai nilai, yoserone, a wada kauzo mo.
မေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ View American တန်ကနေတင်းနေကနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့သတင်းတွေကသုတအစီအစဉ်ကိုနားဆင်ကြရပါအောင်မယ်။နိုင်ငံတကာကသတင်းတွေကြည့်ရှုနားဆင်တဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေကသုတဆိုတဲ့အစီအစဉ်ကိုမညညိုလင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့သတင်းတွေမှာမကြာခဏဆိုသလိုတွေ့မြင်နေရတဲ့အဂရိလိုက်စားမှုဆိုတာတွေနဲ့ပတ်သက်ပြီးကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေထဲမှာဒီနှစ်ပိုင်းနေအတွင်းဘယ်နိုင်ငံတွေကအဂရိလိုက်စားမှုအများဆုံးလဲဆိုတာကိုပြောပြပေးပါပါခင်ဗျာ
။နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုကျွန်မညညိုလင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့သတင်းတွေမှာမကြာခဏဆိုသလိုတွေ့မြင်ကြရတဲ့အဂရိလိုက်စားမှုဆိုတာတွေနဲ့ပတ်သက်ပြီးကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေထဲမှာဒီနှစ်ပိုင်းတွေအတွင်းနိုင်ငံတကာကအဂရိလိုက်စားမှုအခြေအနေတွေနဲ့ပတ်သက်လို့ပြောပြပေးပါပါ CPI လို့ခေါ်တဲ့အကြတိလိုက်စားမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုလေ့လာစုဆောင်းတဲ့အဖွဲ့ကြီးက2020ခုနှစ်တစ်နှစ်လုံးစုဆောင်းထားတဲ့အချက်လက်တွေအရကမ္ဘာပေါ်ကနိုင်ငံပေါင်း180ကျော်ရဲ့အကြတိလိုက်စားမှုအနေအထားကိုဖော်ပြတဲ့စာရင်းကိုထုတ်ပြန်ခဲ့ပါတယ်CBI အနေနဲ့နိုင်ငံတွေရဲ့အခတိလိုက်စားမှုအနေအထားစစ်တမ်းကောက်ယူတဲ့နေရာမှာအမှတ်တရအထိသတ်မှတ်ထားပြီးရရှိတဲ့ဘက်ဆောင်အချက်အလက်တွေရဲ့အမှတ်အနေအထားနဲ့နိုင်ငံအလိုက်အခတိလိုက်စားမှုအနေအများကိုသတ်မှတ်ထုတ်ပြန်တာဖြစ်ပါတယ်။ဒီ CBI စီးရင်ထဲမှာတော့ဆိုမာလီးယားနိုင်ငံဟာကမ္ဘာပေါ်မှာအခတိလိုက်စားမှုအများဆုံးနိုင်ငံဖြစ်ပါတယ်။အာဖရိကတပ်ရဲ့ဥဂျူဒေသလို့ခေါ်တဲ့နေရာမှာရှိပြီးလူဦးရေ16သန်းနီးပါးရှိတဲ့ဆိုမာလီးယားဟာသတ်မှတ်ထားတဲ့အမှတ်တရမှာ6မှတ်ပဲရရှိပြီးအခုလိုအာဂတိလိုက်စားမှုအများဆုံးအဆင့်မှာရှိနေတာပါ။အာဖရိကတိုက်ထဲမှာပဲရှိတဲ့တောင်ဆူဒန်ကလည်း12မှတ်နဲ့အာဂတိလိုက်စားမှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။တောင်ဆူဒန်ဟာ2019ခုနှစ်ကုလသမဂ္ဂကထုတ်ပြန်တဲ့ကမ္ဘာပေါ်ကပျော်ရွှင်စရာအကောင်းဆုံးနိုင်ငံတွေစစ်တမ်းမှာတတိယအနိုင်ဆုံးနိုင်ငံဖြစ်တယ်လို့ကမ္ဘာငြိမ်းချမ်းမှုစစ်တမ်းနိုင်ငံတွေစီးရင်မှလည်းတတိယအနိုင်ဆုံးအဆင့်မှာရှိနေတာပါ။အာရှတိုက်နောက်ဖက်မှာရှိတဲ့ဆီးရီးယားနိုင်ငံကတော့သတ်မှတ်အမှတ်တရမှာ73မှတ်ရရှိပြီးအခတိလိုက်စားမှုတတိယအများဆုံးနိုင်ငံစီးရင်မှာရှိပါတယ်။ဆီးရီးယားနိုင်ငံဟာပြည်တွင်းစစ်ကြောင်နိုင်ငံရဲ့လူဦးရေတဝက်လောက်ဟာအိုးမဲ့အိမ်မဲ့ဘဝနဲ့နေထိုင်နေကြရတာပါ။ဒီနိုင်ငံတွေလိုအခတိလိုက်စားမှုအများဆုံးနိုင်ငံစီးရင်တွေထဲမှာပါတဲ့တခြားနိုင်ငံတွေကတော့ယီမန်၊အက်ကွေဒိုရီးယား၊ဂီနီ၊ဗင်နီဇွဲလာ၊အာဖဂန်နစ္စတန်ဆူဒန်လီဗျာမြောက်ကိုရီးယားနိုင်ငံတွေဖြစ်ကြပါတယ်မြန်မာနိုင်ငံတည်ရှိတဲ့အရှေ့တောင်အာရှအာဆီယံနိုင်ငံတွေထဲမှာတော့2020ခုနှစ်အတွင်းစီးရင်အချက်လက်တွေအရကမ္ဘောဒီးယားနိုင်ငံကသတ်မှတ်အမှတ်တရမှာ20ရရှိပါတယ်ဒါကြောင့်အရှေ့တောင်အာရှမှာတော့ကမ္ဘောဒီးယားနိုင်ငံကအခတိလိုက်စားမှုအများဆုံးနိုင်ငံဖြစ်ပါတယ်လောင်နိုင်ငံနဲ့မြန်မာနိုင်ငံကတော့29မှတ်စီနဲ့အရှိတောင်အာရှမှာအခတိလိုက်စားမှုဒုတိယအများဆုံးနိုင်ငံတွေအဖြစ်သတ်မှတ်ခံရပါတယ်။စံသတ်မှတ်ချက်ရမှန်အများဆုံးရပြီးကမ္ဘာမှာအခတိလိုက်စားမှုအနည်းဆုံးနိုင်ငံတွေကတော့ဥရောပတိုက်ကဒိမန်နိုင်ငံနဲ့ပစိဖိတ်သမုဒ္ဒရာအနောက်တောင်ဘက်မှာရှိတဲ့နယူးဇီလန်နိုင်ငံတို့ဖြစ်ပါတယ်။အဲ့ဒီနိုင်ငံဟာအမှတ်တရသတ်မှတ်တာမှာ89မှတ်စီရပြီးအခတိလိုက်စားမှုအနည်းဆုံးနိုင်ငံတွေအဖြစ်သတ်မှတ်ခံရတာပါ။ဒီနိုင်ငံတွေလိုပဲအခရီးလိုက်စားမှုအ ਨੇ ဆုံးရှိတဲ့ထိတ်ဆုံးနိုင်ငံတွေစီးရင်မှာပါတဲ့တခြားနိုင်ငံတွေကတော့ဖင်လန်၊ဆွီဒင်၊ဆွစ်ဇာလန်၊စင်ကာပူ၊နော်ဝေး၊နယ်သာလန်၊ဂျာမနီနဲ့လူဇင်ဘတ်နိုင်ငံတွေဖြစ်ကြပါရဲ့ရှင
်။မညညိုလင်းစီစဉ်တက်ဆက်တဲ့သတင်းတွေကသုတအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ဒီနေ့ကနေညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာအပြင် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာအခုဆက်ပြီးတော့တင်းနေကနေညအတွက်နောက်ဆုံးရသတင်းတွေကိုကိုသားညွန်ဦးကပြောပြပေးပါဦးမယ်ခင်ဗျာ
88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကုကြီးမင်းကိုအောက်တိုဘာလ23ရက်နေ့ညနေပိုင်းကဒီခါမှာခင်ဗျာအောက်တိုဘာလ23ရက်နေ့ညပိုင်းကရန်ကုန်မြောက်တကုံမှာဖမ်းဆီးခံခဲ့ရတယ်လို့ဇနီးဖြစ်သူမန္နီလာသိန်းက VOA ကိုတီးပြပြောပါတယ်မနေ့ညပိုင်းတုန်းကမြောက်တကုံမြို့နယ်အတွင်းနေရာတချို့မှာပြစ်ခတ်တံတွေကြားပြီးတော့ထိခိုက်ဒဏ်ရာရမှုတချို့ရှိတယ်လို့လည်းဒေသခံတွေကတစင်သိရပါတယ်ဒီလိုအခြေအနေတွေကြောင့်ကုကြင်မီရဲ့အသက်အန္တရာယ်ကိုစိုးရိမ်မိတယ်လို့ဇနီးဖြစ်သူကပြောပါတယ်ကုကြင်မီဖမ်းဆီးခံရတာနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးတရုတ်နိုင်ငံကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်လာတဲ့290ပြည်အထိမ်းအမှတ်အဖြစ်တရုတ်သမ္မတရှီချင်းပင်ကဒီကုလသမဂ္ဂမှာမေခွန်းပြောဖို့ရပ်ပိုင်းလိုမှာပဲထိုင်ဝမ်ကျွန်းအနေနဲ့ကုလသမဂ္ဂအဖွဲ့ကြီးတွေမှာဘလို့ပုံစံနဲ့အတိတ်ပဲရှိစွာပါဝင်နိုင်မလဲဆိုတာကိုထိုင်ဝမ်နဲ့အမေရိကန်ရာရှိတွေဆွေးနွေးခဲ့ကြပါတယ်1981ခုနှစ်အောက်တိုဘာလ25ရက်နေ့မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ကမဲခွဲပြီးတော့နှုတ်ထွက်ခိုင်းခြင်းမပြုခံရသည့်အချိန်ထိထိုင်ဝမ်ကျွန်းဟာတရုတ်သမ္မတနိုင်ငံဖြစ်တဲ့ကုလသမဂ္ဂမှာအဖွဲ့ဝင်နိုင်ငံဖြစ်ရှိနေတာပါ1949ခုနှစ်ကပြည်တွင်းစစ်ကိုအနိုင်ရလိုက်တဲ့တရုတ်ပြည်သူသမ္မတနိုင်ငံကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တဲ့အဲဒီနောက်မှာစာထိုးယူခဲ့ပါတယ်ကလေးတွေကိုထိုးပေးဖို့ရည်ရွယ်ထားတဲ့ COVID-19 ကာကွယ်ဆေးဟာမူလတန်းကျောင်းသားအရွယ်ကလေးငယ်တွေအတွက်ရောဂါပိုးကူးစက်မှုကနေ97ရာခိုင်နှုန်းကာကွယ်မှုပေးနိုင်တယ်ဆိုပြီးတော့ COVID ကာကွယ်ဆေးထုတ်တဲ့ Pfizer စီးကုမ္ပဏီကပြောဆိုပါတယ်ခင်ဗျာ
တတိယအကျဉ်းချုပ်ကိုကိုသားညိုဦးကပြောပြပေးခဲ့တာပါခင်ဗျာဒီနေ့ညအတွေ့အစီအစဉ်ထုတ်လို့ရမှုကတော့အမဆုမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ်ခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါ VOA American Tan ရဲ့တင်းနှင်းငွေနေညပိုင်းအစီအစဉ်တွေကိုနားဆင်ကြရတာပါခင်ဗျာ VOA အစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program